Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့ညပိုင်း 9:20 နာရီစီစဉ်တွေကိုလိုင်းတိုမီတာ24 25 51နဲ့လိုင်းလမီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်ကတော့ဝင်းမင်းပါဒီနေ့သတင်းတွေကိုရှားဖောင်းတဲ့အတူပြပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေကတော့ဘန်ကောက်မြို့လေးမနာဖျားဘုံကွဲခဲ့ပြီး CCTV မှာပေါ်ခဲ့တဲ့တန်လျာရှိထားသူကိုဖမ်းမိပြီလို့ထိုင်းဝန်ကြီးချုပ်ကကြေညာလိုက်ပါတယ်ဩစတြေးလျသတင်းတောင်အနေနဲ့ထိုင်းရဲတပ်ကရိုဟင်ဂျာလူကုန်ကူးမှုမှာပါခဲ့တဲ့သတင်းရေးမှုမှာအတိအပြည့်မှုမမြောက်ဘူးလို့တရားရုံးကဆုံးဖြတ်လိုက်ပါတယ်တရုတ်နိုင်ငံမှာတော့ဓာတ်ပစ္စည်းဆက်ရုံတစ်ခုပောက်ကွဲမှုထပ်ဖြစ်ရမှာသိဆုံးမှုတွေရှိခဲ့ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုကြောပြပေးပါပါမန္တလေးရေ
ကောင်းပါပြီရှင်ရှိခိုင်ပြည်နယ်မောင်နှောခရိုင်ရွေးကောက်ပွဲကော်မရှင်ကကိုစလဲလောင်းအရေးချင်းတတ်မှတ်ချက်နဲ့မညီဘူးဆိုပြီးအပယ်ချခံရတဲ့လွတ်တော်ကိုစလဲလောင်းအုပ်နဲ့ပတ်သက်လို့ကြားမှာတော့
အရေးဥဆုံးဖယ်ရတဲ့နှစ်ယောက်ဖြစ်မှာလားခင်ဗျာဦးရွှေမောင်နဲ့ဒေါ်ခင်ခင်လင်းမှာခင်ဗျာကျွန်တော်အခုခရိုင်နေပယ်ချလိုက်ပြီ
မောင်နှောခရိုင်ရွေးကောက်ပွဲကော်မရှင်အရာရှိဦးထွန်းဝင်းထွန်းကပြောတော်ရပါရှင်အပြည့်စုံကိုမကြခင်တင်ပြပါမယ်ဒါအပြင်ကချင်ပြည်နယ်အစိုးရပဋိပက္ခညီနိုင်ဖြည့်ရှင်ရဲ့အဖွဲ့ကောင်းဆောင်အပြောင်းလဲဖြစ်ပြီးတဲ့နောက် KIO နဲ့ဆွေးနွေးမဲ့နောက်ဆုံးအချိန်နဲ့အနှိမ့်ဆုံးလောက်ခလာစာတရက်3600တက်မှတ်ချက်ဟာဒီကနေ့စက်တင်ဘာလ3ရက်နေ့မှာစတင်အကျုံးဝင်တဲ့အကြောင်းနဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ခဲ့တဲ့အကြောင်းသားတွေကိုတာယာဝရီတရားရုံးမှာဒီကနေ့ရုံးထုတ်တဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့ရှားဖောင်တို့ကပြောပြပေးကြပါအောင်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့ကလေးမနာဖျားလို့လူသိများတဲ့နှက်ကွန်းမှာဘုံခွဲခဲ့သူနဲ့ပုံစံတူတဲ့အဓိကတနေရရှိသူတို့ကိုဖမ်းဆီးလိုက်ပြီလို့ထိုင်းဝန်ကြီးချုပ်ကဒီနေ့အကြေညာလိုက်ပါတယ်။ထိုင်းစစ်ဆိုရကောင်းဆောင်လည်းဖြစ်တဲ့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရယတ်အွန်ချန်အွန်ချာကထိုင်းလူမျိုးမဟုတ်တဲ့ဒီတနေရရှိထားသူနိုင်ငံသားကိုကမ္ဘောဒီးယားနယ်စပ်ကစာကျောက်ပြည်နယ်မှာအခုလိုဖမ်းမိခဲ့တာလို့ထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ August 18ရက်နေ့ကဘန်ကောက်မြို့နယ်မှာရှိတဲ့လူစီကားတဲ့နေရာကဒီဟိန္ဒူနှက်ကွန်းဘုံခွဲမှုကြောင့်လူပေါင်း20ကျော်တိုက်ဆုံးခဲ့ရပြီးနောက်ထပ်လူပေါင်း120ကျော်လည်းဒဏ်ရာတွေရခဲ့ကြပါတယ်။အခုဖမ်းမိတဲ့သူဟာအပြင်မှာပြတ်နေတဲ့တရုတ် passport အစာအုပ်ထက်ကဓာတ်ပုံရှင်ဖြစ်တဲ့ရှင်ချန်းပြည်နယ်ကဝီကာမွတ်စလင်ဟုတ်မဟုတ်ကိုတော့ဗိုလ်ချုပ်ကြီးပရာယုတ်ကသတင်းစာရှင်းလင်းပွဲမှာအတည်ပြုမပေးခဲ့ပါဘူး။ဒါပေမဲ့ဘုံခွဲစဉ် CCTV ကရိုက်ထားတာမှာပါခဲ့တဲ့ဘုံမကွဲခင်လေးတွင်ကြောပွေအမဲတစ်ခုကိုချပြီးထွက်သွားခဲ့သူတီရှက်အင်ဂျီအဝါရောင်ဝတ်မျက်မှန်အဝိုင်းအမေကိုင်းတက်စပင်ပွပွနဲ့သူနဲ့တူတယ်လို့တော့ထိုင်းရဲတွေကယူဆထားတယ်လို့ထိုင်းသတင်းတွေမှာဖော်ပြနေပါဗျ။အခုလိုဝန်ကြီးချုပ်ရဲ့ကြေညာမှုမတိုင်ခင်မှာပဲထိုင်းရုပ်မြင်သံကြားလိုင်းအားလုံးမှာထိုင်းအိမ်ပိုင်ရှင်တွေတက်ခုခံပိုင်ရှင်တွေအနေနဲ့ဒီဘုံခွဲမှုမှာပါဝင်တယ်လို့တန်လျာရှိထားသူတွေကိုကူညီရှာဖွေပြီးနှီးစက်ရာရဲစခန်းတွေကိုအကြောင်းကြားပေးဖို့ဒါမှမဟုတ်အရေးပေါ်နံပါတ် 1919 ကိုဖုန်းခေါ်ပေးဖို့စက်တိုက်ကြေညာနေခဲ့ပါတယ်ခင်ဗျာ။
လူကံကူးကိုင်းတစ်ခုနဲ့ထိုင်းရဲတပ်တို့ကြားဆက်ဆက်ရှိတဲ့ဆိုတဲ့သတင်းကိုရေးသားဖော်ပြခဲ့တဲ့အတွက်အတရေဖြတ်မှုနဲ့တရားစွဲခံထားရတဲ့ဩစတြေးလျသတင်းသမားတအူးနဲ့သူရဲ့ထိုင်းနိုင်ငံသူလှုပ်ဖော်ကိုင်ဘဲတို့မှာအပြစ်မရှိဘူးလို့ထိုင်းတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။အင်္ဂလိပ်ဘာသာနဲ့ရေးသားတဲ့ဖူကက်ဝမ်သတင်း website မှာ2013ခုနှစ်ကရေးသားဖော်ပြခဲ့တဲ့သတင်းဆောင်မအတွက်အယ်လန်မော်ရီဆန်နဲ့ချူတီနာစီရာဆန်တီယာတို့နှုတ်ဟာထောင်ဒဏ်9နှစ်အထိကြာခံရနိုင်တဲ့အမှုနဲ့ရင်ဆိုင်ခဲ့ရတာပါသူတို့ရဲ့သတင်းဆောင်မကရိုက်တာသတင်းဌာနရဲ့ပိုလစ်ဇာဆုရသတင်းဆောင်မကိုကိုးကားရေးသားဖော်ပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုလူကုန်ကူးရမှာကူညီဖို့ဒါမှမဟုတ်မတိကျင်အောင်ဆောင်နေဖို့ထိုင်းရတတော်ဝန်ရှိသူတွေဟာငွေယူခဲ့တယ်လို့ရိုက်တာသတင်းဆောင်မမှာဖော်ပြခဲ့တာဖြစ်ပါတယ်
တရုတ်နိုင်ငံအရှေ့ပိုင်းကဓာတ်ပစ္စည်းဆက်ရုံတစ်ခုမှာပေါက်ကွဲမှုဖြစ်ခဲ့တာကြောင့်အ ਨੇ ဆုံးလူတူတေခဲ့ရတယ်လို့တရုတ်ဆေးရွက်ကသတင်းမီဒီယာတွေမှာထုတ်ပြောလိုက်ပါတယ်။တရုတ်နိုင်ငံတူလာယုံတွေမှာအခုလိုပေါက်ကွဲမှုတွေဆက်တိုက်ဖြစ်လာခဲ့ပြီးဘေးကင်းလုံခြုံရေးစည်းကမ်းသတ်မှတ်ချက်တွေအားနည်းလို့ဖြစ်ရတယ်လို့ဝေဖန်ချက်တွေထွက်ပေါ်နေချိန်မှာအခုလိုပေါက်ကွဲမှုထပ်ဖြစ်လာတာပါ။တရုတ်လူမှုကွန်ရက်တွေပေါ်မှာပေါ်လာတဲ့ဓာတ်ပုံတွေထဲမှာအခုပေါက်ကွဲမှုဖြစ်တဲ့နိုင်ငံအရှေ့ပိုင်းရှန်တောင်းပြည်နယ်ကဂျောင်ရင်ဒေသကဆက်မှုစုံမှာကြီးမားတဲ့မီးလုံကြီးတက်လာတာကိုအမြင်တွေ့နေရပါတယ်။ဒီဒေတာရဲ့အစိုးရကထုတ်ပြန်တဲ့သတင်းအင်တာနက် website တခုမှာလဲရှန်တောင်းကဘန်ဂျောင်းဓာတ်ဆက်ရုံမှာဒီပေါက်ကွဲမှုဖြစ်ခဲ့တာလို့အတည်ပြုထားပါတယ်ဒီပေါက်ကွဲမှုကြောင့် မိလောင်ကျွမ်းခဲ့မှုကိုတော့၅နှစ်ကြာမှငြိမ့်တက်နိုင်ခဲ့တယ်လို့ဒီအစိုးရသတင်းစင်မှာဆက်ဖော်ပြထားပါတယ်။ဒါအပြင်ဒီဆက်ရုံရဲ့လုံမှုဆောင်ရာရှိတွေကိုလည်းဖန်ဆီးထားပြီးမိလောင်ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့ဆက်ဖော်ပြထားပါတယ်။တကယ်တော့ဒီမတိုင်ခင်တလနီဘာကန်တုံကလည်းဒီထက်ကြီးမားတဲ့ပောက်ကွဲမှုတစ်ခုဓာတုပစ္စည်းတူလောင်ရုံတစ်ခုမှဖြစ်ခဲ့ပြီးလူပေါင်း160နီဘာသေဆုံးခဲ့ပါတယ်။အဲ့ဒီမှာလည်းတူလောင်ရုံဝန်တန်းတွေနဲ့အစိုးရရရှိတွေကဖန်ဆီးစစ်ဆေးနေပါတယ်ခင်ဗျ။
အောင်တော်မြို့နယ်ကနေဝင်ရောက်ရွေးချယ်ခံဖို့ကိုစလေလောင်းတင်သွင်းထားတဲ့လက်ရှိလွတ်တော်မှလည်းဖြစ်သူဦးရွှေမောင်ရဲ့ကိုစလေလောင်းလျှောက်လွှာကိုရခိုင်ပြည်နယ်မောင်တော်ခရိုင်ရွေးကောက်ပွဲကော်မရှင်ကနေထမှန်ပယ်ချခဲ့တဲ့အပေါ်မှာအာဆီယံပါလီမန်ဆိုင်ရာအဖွဲ့ကရှုံချဝေဖန်လိုက်ပါတယ်။လက်ရှိမောင်တော်လွတ်တော်ကိုစလေအမတ်တဦးဖြစ်တဲ့ဦးရွှေမောင်ဟာလာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွင်းဝင်ရောက်ရှင်ပြိုင်ဖို့ကိုစလေလောင်းရဲ့အချင်းသတ်မှတ်ချက်နဲ့မကိုက်ညီဘူးဆိုပြီးတော့ရခိုင်ပြည်နယ်မောင်တော်ခရိုင်ရွေးကောက်ပွဲကော်မရှင်ကသူ့ရဲ့လျှောက်လွှာကိုပယ်ချခဲ့တာပါ။အာဆီယံလူ့အခွင့်အရေးဆိုင်ရာနဲ့ကမ္ဘောဒီးယားရဲ့လွတ်တော်မှလည်းဖြစ်တဲ့ဆွန်ချေကရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာအခြေခံလူ့အခွင့်အရေးနဲ့မကိုက်ညီဘူးလို့ဝေဖန်ပြောဆိုလိုက်တယ်လို့အဲ့ဒီဆုံးဖြတ်ချက်ဟာတရားမျှတမှုမရှိဘူးလို့လည်းပြောလိုက်ပါတယ်။ဦးရွှေမောင်နဲ့အတူကိုစလေလောင်းနောက်တူဖြစ်တဲ့ဒေါ်ရခင်လွင်ရဲ့ရွေးကောက်ပွဲဝင်မဲ့လျှောက်လွှာကိုရခိုင်ပြည်နယ်မောင်တော်ခရိုင်ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဦးအမေရိကန်တိုင်းရဲ့အင်ကာနေညဘက်သတင်းတွေကိုဆက်ကြညာပေးနေပါတယ်။ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့ရဲ့အဓိကဘူဒါရုံကိုတာဝန်ရှိသူတွေကပိတ်ပစ်လိုက်တာကြောင့်ရာပေါင်းများစွာသောရွှေပြောင်းဝင်ရောက်သူတွေခီးဆက်မရဖြစ်သွားကြပါတယ်။အဲ့ဒီလူအများစုဟာပဋိပက္ခတွေနဲ့ပြည်နေတဲ့အရှေ့လက်ပိုင်းဒေသကဖြစ်ပြီးဩစတြီးယားနဲ့ဂျာမနီနိုင်ငံတွေစီသွားဖို့ကြိုးစားနေကြတာပါ။နောက်ထပ်မကြညာမချင်းယထားတွေထွက်ခွာတာဒါမှမဟုတ်ဆက်ရောက်တာရှိမှမဟုတ်ပဲခီးတယ်တွေအလုံးဘူဒါရုံကနေချက်ချင်းထွက်ပေးကြဖို့ဘူဒါပက်စ်မြို့အရှေ့ပိုင်းပူရာယုံမှာဒီနေ့အထံချက်ဆက်နဲ့ကျင်းပလိုက်ပြီးရဲတွေကလည်းလိုက်လံကြီးကြပ်နေခဲ့ကြပါတယ်။ရွှေပြောင်းဝင်ရောက်သူတွေကိုရာပေါင်းများစွာသောဒီရဲတပ်ဖွဲ့ဝင်တွေကပူရာယုံတဲကနေအပြင်ကိုခေါ်သွားပြီးပြန်ဝင်နေအောင်ပိတ်ထားလိုက်ကြပါတယ်။ဒီကနေ့အစောပိုင်းတုန်းကလိုမျိုးရုံရင်စကတ်ဖြစ်တဲ့ဆိုတဲ့သတင်းမျိုးတော့မတွေ့ရသေးပါဘူး။ဒီနေ့အစောပိုင်းတုန်းကတော့ရာပေါင်းများစွာသောရွှေပြောင်းဝင်ရောက်လာသူတွေဗီယက်နာမြို့ကိုသွားမဲ့ယထားပေါ်တပ်ဖွဲ့ကြိုးစားတာကိုရဲတပ်ဖွဲ့ဝင်တွေကတားဆီးရင်ရုံရင်စကတ်ဖြစ်ခဲ့ရတာပါ။အခုလိုယထာဘောကပြန်တွန်းချခံခဲ့ရပြီးဒီရွှေပြောင်းလာသူတွေအနေနဲ့ဘူဒါယုံအပြင်ဘက်မှာယာယီတဲတွေထိုးပြီးစခန်းချနေတာတချို့ကလွတ်မြောက်ရေးလွတ်မြောက်ရေးဂျာမနီလို့သူတို့သွားကျင်တဲ့နေရာကိုတံပြိုင်အော်ဟစ်ခဲ့ကြပါတယ်တကယ်တော့တနင်္လာနေ့တရက်ထက်ပါရင်ဒီရွှေပြောင်းဝင်ရောက်သူဦးရေ3650ဗီယက်နာမြို့ကိုရောက်လာတယ်လို့ဩစတြေးလျတာဝန်ရှိသူတွေကဆိုပါတယ်ဒါဟာဒီနှစ်အတွင်းတရက်ထက်မှာရောက်တဲ့အများဆုံးအရေအတွက်ဖြစ်ပါတယ်ခင်ဗျာ
ရာသီဥတုပြောင်းလဲနေတဲ့ကိစ္စဟာအရေးပေါ်အခြေအနေရောက်နေပြီးတဖြည်းဖြည်းကြီးထွားလာနေတဲ့ချင်းချမှုဖြစ်နေပြီလို့အမေရိကန်သမ္မတဘရက်အိုဘမာကပြောလိုက်ပါတယ်။သဘာဝပတ်ဝန်းကျင်ရေးကိစ္စအပေါ်လူတွေသတိပြုလာစေဖို့ရည်ရွယ်ချက်နဲ့သွားတဲ့အလက်စကာပြည်နယ်၃ရက်ကြာခီးစဉ်အတွင်းတနင်္လာနေ့မှာမစ္စတာအိုဘမာကအဲ့ဒီလိုပြောလိုက်တာပါ။ရာသီဥတုပြောင်းလဲမှုဟာတစ်နှစ်ထက်တစ်နှစ်ကုန်သွားတာနဲ့အမျှပိုးပိုပြီးသိတာထင်ရှားလာနေတယ်လို့encourage မြို့မှာလှုပ်တဲ့နိုင်ငံတကာရေခဲတောင်များဆိုင်ရာညီလာခံတခုအတွင်းပြောခဲ့တဲ့မိကုံးနဲ့သမ္မတအိုဘမားကထည့်ပြောခဲ့တာဖြစ်ပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအမေရိကန်မှာနာမည်ကြီးနေတဲ့ Democratic Party သမ္မတလောင်း Hillary Clinton ရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ခဲ့စဉ်ကသုံးခဲ့တဲ့ email စာမျက်နှာပေါင်းနောက်ထပ် 9,000 ကျော်ကိုထုတ်ပြန်လိုက်ပြန်ပါတယ်။တကယ်တော့ဝန်ကြီးဟောင်း Clinton အနေနဲ့နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်မှာအစိုးရ email ကိုမသုံးဘဲကိုယ်ပိုင်ပုဂ္ဂိုလ်ရေး email ကိုသာသုံးခဲ့တာကြောင့်အခုသမ္မတရွေးကောက်ပွဲမဲဆွယ်ပွဲမှာထိခိုက်မှုတွေရှိနေပါတယ်။ဝန်ကြီးဟောင်းကလင်တန်ဘက်ကတော့ထိတ်တန်းလျှို့ဝှက်ဆင့်ရှိတဲ့အီးမေးလ်တွေသူမှပို့ခဲ့တာလက်ခံခဲ့တဲ့အီးမေးလ်တွေထဲမှာမပါခဲ့ဘူးလို့ညှင်းဆိုထားပါတယ်။ဒါပေမဲ့တချို့မဲဆန္ဒရှင်တွေကတော့အခုအီးမေးလ်သုံးမှုဖြစ်စဉ်တစ်ခုလုံးမှာဝန်ကြီးဟောင်းကလင်တန်အနေနဲ့ရိုးသားမှုအပြည့်အဝနဲ့လုပ်ခဲ့တာလို့မယုံကြည်ထားကြပါဘူး။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမတ်ထိုနာကဝန်ကြီးဟောင်းကလင်တန်ရဲ့အီးမေးလ်တွေထဲမှာနောက်ဆုံးထောက်လှမ်းရေးစီစစ်ချက်တွေအရထိတ်တန်းလျှို့ဝှက်ဆင့်ရှိတဲ့အီးမေးလ်150ခန့်ပါခဲ့တယ်။ဒါပေမဲ့ကလင်တန်ဒီအီးမေးလ်တွေ30ကာလကတော့ဒီအီးမေးလ်တွေအလုံးကိုအခုချိန်မှလို့ထိတ်တန်းလျှို့ဝှက်ဆင့်အဖြစ်တိုးမြှင့်သတ်မှတ်တာမရှိခဲ့ဘူးလို့ထုတ်ပြောခဲ့ပါတယ်။ဒါပြင်နိုင်ငံခြားရေးဌာနရရှိဒေါနာကပဲ အရင်အဲ့ဒီအချိန်တော့ထိတန်းလှုပ်ပတ်လို့မတတ်မှတ်ခဲ့ပေမဲ့နောက်ပိုင်း update လုပ်တဲ့အချိန်မှာကျတော့ဘသူကပူတာဘာကြောင့်ဘယ်သတင်းရင်းမြစ်ကရတာတွေပေါ်မူတည်ပြီးလုံခြုံရေးအဆင့်မြင့်သွားတာတွေရှိတယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျာ
El Shabaab လက်နက်ကိုင်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့် Africa တမကစစ်သား19ဦးထက်မနည်းတေဆုံးခဲ့တယ်လို့ဆိုမာလီယာအစစ်မြေရာရှိသူက VOA ကိုပြောပါရယ်အဲ့ဒီရေအတွက်နဲ့နေတူတခြားစစ်သားတို့လည်းအရှင်ဖမ်းဆီးခံခဲ့ရတယ်လို့အဲ့ဒီရာရှိကပြောပါရယ်အင်္ဂါနေ့မနေ့၄နာရီခွဲကားဘုံခွဲတိုက်ခိုက်မှုပြီးမှပဲလက်နက်ကင်ဖွဲ့တွေဟာအာဖရိကတမကတပ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာပါမိုဂါဒီရှုမြို့နယ်ကီလိုမီတာ120กว่าမှာရှိတဲ့ဂျနယ်တပ်စခန်းကိုဝင်ရောက်တိုက်ခိုက်ရမှာအာဖရိကတမကစစ်သားဒါဇင်နဲ့ချီတေဆုံးခဲ့တယ်လို့အယ်ရှာဘလက်နက်ကိုင်ဖွဲ့တွေကအစောပိုင်းမှာပြောဆိုထားပါတယ်အာဖရိကတမကတပ်စခန်းကိုအယ်ရှာဘလက်နက်ကိုင်ဖွဲ့ကသိမ်းပိုက်နိုင်ခဲ့တယ်ဆိုတဲ့သတင်းကိုတော့အာဖရိကတမကဘက်ကညင်းဆိုထားပါတယ်ရှင
်
အင်္ဂါနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ရှားဖောင်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။ရှိခိုင်ပြည်နယ်မောင်နှောခရိုင်ရွေးကောက်ပွဲကော်မရှင်ကကိုစလဲလောင်းအကြီးအကျင်းသတ်မှတ်ချက်နဲ့မညီဘူးဆိုပြီးအပယ်ချခံရတဲ့လွတ်တော်ကိုစလဲလောင်းနှုတ်ကိုဒီကနေ့စစ်တွေမြို့မှာကြားနာစစ်ဆေးအပြီးထပ်မံပယ်ချလိုက်ပါတယ်။အပယ်ချခံလိုက်ရတဲ့လွတ်တော်ကိုစလဲရိဖက်ကဆက်ပြီးအယူခံဝင်သွားကြမှာဖြစ်ပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကလက်ရှိလွတ်တော်ကိုစလဲလောင်းတဦးလည်းဖြစ်တဲ့ဥရွှေမောင်ကိုလွတ်တော်ကိုစလဲလောင်းအကြီးအကျင်းနဲ့မညီဘူးဆိုပြီးပယ်ချခဲ့တဲ့အပေါ်အာဆီယံအမတ်များအဖွဲ့ကလည်းရှုံချလိုက်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြပေးပါမယ်ရှင
်။လာမယ့်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြဖို့အမည်စရင်တင်သွင်းလာတဲ့ကိုစလဲလောင်း6000ကျော်တဲ့ကကိုစလဲလောင်းအရေးချင်းတတ်မှတ်မှုနဲ့မပြည့်စုံတဲ့ကိုစလဲလောင်းတွေကိုပယ်ချနေတဲ့အထက်ရခိုင်ပြည်နယ်မောင်းနှော့ခရိုင်ထဲမှာတော့ကိုစလဲလောင်း19ဦးကိုမောင်းနှော့ခရိုင်ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တာပါ။ဒီကိုစလဲလောင်း19ဦးကိုဘာကြောင့်ပယ်ချခဲ့ရသလဲဆိုတာကိုမောင်းနှော့ခရိုင်ရွေးကောက်ပွဲကော်မရှင်အရာရှိဦးထွန်းဝင်းထွန်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်။
လက်ရှိမောင်းနှော့ခရိုင်ထဲမှာ19ဦးပါခင်ဗျာ။အဓိကတော့ကျွန်တော်တို့ကပုံမှန်အနေနဲ့ပြောရင်တော့15တို့နောက်10ကကြီးတို့ပေါ့။ဟုတ်ကဲ့ဟိုမွေးဖွားရေးမှာမိဘတစ်ပါးဖြစ်စီနှစ်ပါးစလုံးဖြစ်စီနိုင်ငံသားမဖြစ်သေးတဲ့ကိစ္စပေါ့
။ဩဂုတ်လ17ရက်နေ့ကနေဩဂုတ်လ31ရက်နေ့အတွင်းသက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးခရိုင်ရွေးကောက်ပွဲကော်မရှင်တွေကကိုစလဲလောင်းတွေကိုစီစစ်ရွေးချယ်ခဲ့တာဖြစ်ပါတယ်။အဲ့ဒီအထက်ကမှပယ်ချခံရသူကိုစလဲလောင်းတွေအနေနဲ့ပယ်ချတယ်လို့ကော်မရှင်ကအကြောင်းကြားစာလက်ခံရရှိတဲ့နေ့ကနေစလို့9ရက်အတွင်းအယူခံဝင်ခွင့်ရှိပါတယ်။အဲ့ဒီအတွက်မောင်းနှော့ခရိုင်တွေကအပယ်ချခံရသူတွေကကိုစလဲလောင်းနှစ်ဦးကိုဒီကနေ့ရခိုင်ပြည်နယ်စစ်တွေမျိုးကရွေးကောက်ပွဲကော်မရှင်ရုံးမှာကြားနာပွဲလုပ်ခဲ့တဲ့အကြောင်းမောင်းနှော့ခရိုင်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောပါတယ
်။ကျွန်တော်အရင်ဆုံးဖယ်ထားတဲ့နှစ်ယောက်ရှိမှလားခင်ဗျာ။ဦးရွှေမောင်နဲ့ဒေါ်ခင်ခင်လွင်မှာခင်ဗျာ။ကျွန်တော်ကခရမ်းနေပယ်ချလိုက်ပြီဆိုရင်ပြည်နယ်မှာဆက်အယူခံဝင်ပါလေခင်ဗျာပြည်နယ်ကနေပယ်ချလိုက်တယ်ဆိုရင်တော့ဆက်အယူခံဝင်လို့မရတော့ပါဘူး
ဒီကနေ့စစ်တေမြို့မှာကော်မရှင်ရုံးမှာတွားရောက်ကြားနာခဲ့သူနှစ်ဦးဖြစ်တဲ့ဥရွှေမောင်နဲ့ဒေါ်ခင်ခင်လွင်တို့နှစ်ဦးကိုခရိုင်ရွေးကောက်ပွဲကော်မရှင်ဘက်ကထပ်မံပြီးတော့ပယ်ချခဲ့ပါတယ်။ကိုစလဲလောင်းတွေဘက်ကစစ်ဆေးခံမှုလုံလောက်တဲ့တပ်တွေတွေအထောက်ထားတွေယူလာပါရဲ့နဲ့ကော်မရှင်ဘက်ကတစ်ဖက်သက်ဆုံးဖြတ်လိုက်တာမို့ဒါဟာတရားမျှတမှုရှိတဲ့ဆုံးဖြတ်ချက်မဟုတ်ဘူးလို့ကိုတိုင်တွားရောက်စစ်ဆေးခံခဲ့တဲ့ဥရွှေမောင်ကပြောပါတယ
်။ကျွန်တော်နဲ့ဒေါ်ခင်ခင်လွင်ကရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဘက်ကိုကြားနာပွဲတက်ရောက်ဖို့တွားခဲ့ပါတယ်။ဒါပေမဲ့ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကိုရောက်တဲ့အခါကျတော့ဒါကျွန်တော်တို့ကထင်ထားတဲ့ဒါကြားနာဝေမဟုတ်ပေနဲ့ရွှေမောင်နဲ့ဒေါ်ခင်ချင်းလင်းတို့ရဲ့ဒီအယူခံလွာတွေကိုပေချလိုက်ပါသည်ဆိုပြီးမှသူတို့တို့ပြောပြီးမှဆုံးဖြတ်လိုက်တယ်ဒါပေမဲ့ကျွန်တော်ကပြန်ပြီးတော့ပြောခဲ့ပါတယ်အပေါ်ဘူးကျွန်တော်မှထောက်ထားတဲ့အများကြီးပါလာတယ်ကျွန်တော်ရဲ့မိဘဘိုးဘွားထောက်ထားတဲ့ပါလာတယ်အများကြီးဒါကိုကျွန်တော်ရှင်းလင်းခွင့်တင်ပြခွင့်ပြုပါဒါမှဆုံးဖြတ်လို့ရမယ်မဟုတ်ပါဘူးတဲ့မကြည့်တော့ပါဘူးတဲ့ကြည့်ပြန်မလို့ဘူးတဲ့ကျွန်တော်တို့ဆုံးပြပါပြီတဲ့ဆိုတော့ဒီຢာကဘာလဲဆိုတော့ဒီကြားနာဝဲပုံစံမဟုတ်ဘင်းနဲ့ကျိုတင်စင်ထားတဲ့ပုံစံအတိုင်းဒီအကဲနဲ့ဒီဒေါက်ခင်ခင်လွင်ရဲ့အယူခံလာတွေကိုသူတို့ကဒီတစ်ချက်လို့ပေချလိုက်တဲ့သဘောပဲဟိုကျွန်တော်တို့ဒီနိုင်ငံတော်ရဲ့ရုံးတော်တစ်ခုကတရားစီရင်ရေးကြားနာဝဲမဟုတ်ဘင်းနဲ့နော်ဒါဘယ်လိုပြောမလဲဒါဗိုလ်ချုပ်စုမှုပုံစံနော်ဒါဟေဂီမိုနီသဘောလိုပဲအကဲခံစားလိုက်ရတယ်ဘာလဲဆိုတော့လျှောက်လေးချက်နောက်တစ်ခါရှင်းလင်းချက်ရှင်းပြချက်နောက်ခါအထောက်အထားဆုံးဆုံးလင်းလင်းတင်ပြခွင့်ကိုပိတ်ပင်ပြီးတော့ဒါတစ်ဖက်သက်ဆုံးဖြတ်တဲ့တွေဒါမတရားသောဆုံးဖြတ်ချက်တစ်ခုပဲလို့အငယ်ကအဲ့လိုပဲသုံးသပ်ပါလေကျွန်တော်ပြည်တော်မှုရုပ်ောက်ပြကော်မရှင်ကိုအယူခံဝင်သွားမှာပါ
ဦးရွှေမောင်ဟာပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကအာဏာရပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့အရွေးချယ်ခံထားခဲ့ရသူဖြစ်ပါတယ်။ဒီတစ်ကြိမ်မှာတော့တတိပုဂ္ဂလအဖြစ်နဲ့ဝင်ရောက်အရွေးခံမှုဦးရွှေမောင်ကရှောက်ထားခဲ့တာပါ။သူ့ကိုမြန်မာနိုင်ငံသားမိဘ2ဦးကနေမွေးဖွားသူမဟုတ်တဲ့အတွက်ရွေးကောက်ပွဲဥပဒေပုံမှန်10ခန်းငယ်အပိုင်5အရာရွေးချယ်ပိုင်ခွင့်မရှိဘူးဆိုပြီးပြိုင်ဘက်ကိုစလဲလောက်တူကတိုင်ကြားခဲ့တဲ့နောက်မောင်နှောခရိုင်ရွေးကောက်ပွဲကော်မရှင်ကကိုစလဲလောက်အရေးချင်းသတ်မှတ်မှုနဲ့မညီဘူးဆိုပြီးပယ်ချခဲ့တာပါအခုလိုမျိုးလက်ရှိကလွတ်တော်ကိုစလဲအဖြစ်လဲတာဝန်ယူထားတဲ့ဥရွှေမောင်ကိုကိုစလဲလောက်အဖြစ်ကနေပြီးတော့ပယ်ချခဲ့တဲ့အပေါ်ဒီကြားနာစစ်ဆေးမှုဟာဒီမိုကရေစီစံနှုန်းနဲ့မညီတဲ့အပြင်လူခွေချိုးဖောက်မှုတရက်တာဖြစ်တယ်လို့အာဆီယံလွှတ်တော်အမတ်များအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်လာမယ့်2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတော့တရားမျှတမှုရှိဖို့ဆိုရင်ကိုယ်စလဲလောက်စီစီရွေးချယ်မှုတွေမှာပွင့်လင်းမြင်သာမှုရှိပြီးဒီမိုကရေစီစံနှုန်းနဲ့ညီဖို့လိုအပ်တဲ့အတွက်မျှတတဲ့ဆုံးဖြတ်ချက်တွေကိုအာဆီယံလွှတ်တော်အမတ်များအဖွဲ့ကတောင်းဆိုထားပါတယ်ရှင်
။မဆုမမရှင်ခရော့တိုင်းရင်းသားသတင်းဖက်အလဲပေးပါရစေ။ကချင်ပြည်နယ်အစိုးရပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ကောင်ဆောင်အပြောင်းအလဲဖြစ်ပြီးတဲ့နောက်စက်တင်ဘာလပထမပတ်အတွင်းမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုညှိနှိုင်းဖြေရှင်းဖို့ကမ်းလှမ်းခဲ့ပေမဲ့ KIO ဘက်ကအဆင်သင့်မရှိသေးတာကြောင့်တွေ့ဆုံမဲ့ရက်ကိုမတက်မနိုင်ပေသေးပါဘူး။ဒီဆွေးနွေးပွဲဟာနေပြည်တော်မှာတွေ့ဆုံမဲ့အစိုးရနဲ့တိုင်းရင်းသားကောင်ဆောင်တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စရီဆွေးနွေးပွဲအပေါ်မှာမူတည်နေတဲ့အခြေအနေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့လက်ရှိကချင်ပြည်နယ်အစိုးရရဲ့လုံခြုံရေးနဲ့နှဆက်ရေးရာဝန်ကြီးနေရာမှာဗိုလ်မှူးကြီးတန်းအောင်အစဗိုလ်မှူးကြီးတူရာမျိုးတင့်တာဝန်ယူလိုက်ပြီးတဲ့နောက် KIO ရဲ့ပြည်ပခန့်ညှိနှိုင်းဖြေရှင်းရေးအဖွဲ့ကိုတွဲဆောင်ဖို့အတွက်ကမ်းလှမ်းခဲ့တာဖြစ်ပါတယ်ဒီလိုကမ်းလှမ်းပြီးတဲ့နောက်နှစ်ဖက်ကိုယ်စားလှယ်တွေဟာစက်တင်ဘာလပရမဘတ်အတွင်းမှာတွဲဆောင်နိုင်ဖို့အတွက်ပြင်ဆင်ထားကြောင်းကချင်ပြည်နယ်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ်
ဘတ်ဖန်ပန်မှာပြောတာဘတ်ဖန်ပတ်အခုရက်ကတော့တိကျတော့မဖြစ်သေးဘူးဒီနေ့တော့ဒါတင်းရရှိပြီဆိုတော့ဒီပတ်ကြီးတော့ဖြစ်လို့မဖြစ်ဘူးမြို့သားဖို့နဲ့အခုနေဒီလိုသွားဖို့ခစ်စားရတယ်ဒီလိုလူကြီးတွေကဟိုစီးဝေးဆိုင်ကြီးမှတော့ဆုံးဖြတ်ပြီးမှသွားကြမှာနိနေဒီတော့သွားတဲ့ဟာနဲ့ဒီသွားတဲ့ဟာနဲ့အဲ့လိုဒီနေ့နဲ့ကျန်တော့တိရမလာမသေးဘူး
KIO ရဲ့လုပ်ငန်းညှိနှိုင်းအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့ပြိပခညှိနှိုင်းရေးအဖွဲ့ရရဲ့ဆွေးနွေးပွဲဟာနေပြည်တော်ကထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးပေါ်မှာမူတည်နေကြောင်းပြောပါတယ်
ဒီကကညှိနှိုင်းရေးဆွေးနွေးပွဲကတွေ့ဖို့ပဲပြောကြတယ်လေရပ်တမ်းမှုမရှိသေးဘူးဘုရားဟိုမှာနေပြည်တော်တွားမဲ့ကိစ္စဟိုမှာဝိုင်းဝန်းဆွေးနွေးနေတော့ခီးစဉ်ထဲမှာလည်းကျွန်တော်တို့ဘက်ကပြိပခညှိနှိုင်းရေးဆွေးနွေးအဲ့တော့ကောင်းဆောင်ပါတော့သူရောအဲ့ထဲမှာပါတော့ဟိုမှာနည်းနည်းလေးညှိနေကြသေးတယ်ရက်တမမလို့မရသေးဖြစ်နေတကယ်လို့ပြောဟိုနေပြီးတော့စီဝေးပြည့်ပြတ်သွားတယ်ဆိုလို့ရှိရင်ဟာဒါပြောင်းချေဆင်းလက်ပြည့်ပြတ်သွားမှာပဲလေပြီးကြဆွေးနွေးမဲ့ agenda တွေကသူ့အနေနဲ့သူပြီးသွားမှာပဲလို့ထင်တာပေါ့
လာမယ့်9ရက်နေ့မှာနိုင်ငံတော်သမ္မတတမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အစိုးရအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေဟာတနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရေးထိုးရေးအတွက်နေပြည်တော်မှာနောက်ဆုံးအဆင့်တွဲဆုံဆွေးနွေးဖို့ရှိနေပါတယ်ဒီဆွေးနွေးပွဲမှာအစိုးရကမူလအပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးပြီးဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့15ပွဲနဲ့သာလက်မှတ်ရေးထိုးဖို့ရှိနေပြီးတိုင်းရင်းသားခေါင်းဆောင်တွေဘက်ကတော့လက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးကိုတောင်းဆိုထားပါတယ်ဩဂုတ်လအတွင်းကအချောတက်ခဲ့တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ်ကိုကရင်အမျိုးသားအစည်းအရုံး KNU ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS အပါအဝင်အဖွဲ့၅ဘွဲ့လောက်ကလက်မှတ်ရေးထိုးမှဖြစ်ကြောင်းသဘောထားထုတ်ပြန်ထားပြီး KIO ကတော့ကချင်လူမှုအဖွဲ့အစည်းတွေကတောင်းဆိုထားတဲ့အတိုင်းအားလုံးပါဝင်မှလက်မှတ်ရေးထိုးမဲ့အနေအထားမျိုးရှိနေတာဖြစ်ပါတယ်။ကချင်ပြည်နယ်အစိုးရနဲ့ KIO တို့ရဲ့ပြည်ပကညှိနှိုင်းရေးအဖွဲ့တွေဟာဖွဲ့စည်းပြီးစားကတလားကိုတစ်ကြိမ်လောက်ပုံမှန်တွေ့ဆုံလေးရှိပေမဲ့မန်စီနဲ့တနိုင်းဒေသအတွင်းတိုက်ပွဲတွေပြင်းထန်ပြီးတဲ့နောက်မတွေ့ဆုံပြစ်တာအခုဆိုရင်လေးလလောက်ကြာမြင့်လာပြီဖြစ်ပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့စွန်ပရာဘွန်မြို့နယ်အတွင်းမှာအစိုးရတပ်နဲ့ကချင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်မလီရန်နဲ့လမ္ပိုင်ရန်ရွာကရွာသား1000ကျော်လောက်ဟာတောတောင်တွေအတွင်းမှာတင်းရှောင်နေရတယ်လို့လည်းကူညီထောက်ပံ့ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကတာဝန်ရှိသူတဦးကပြောပါတယ်လောလောဆယ်တောတောင်တွေထဲမှာတင်းရှောင်နေတဲ့ရွာသားတွေရဲ့အခြေအနေကို KBC ကပြန်ကြားရေးတာဝန်ခံဦးလမာရော်ကအခုလိုပြောပါတယ
်ဒီနောက်ဆုံးအချိန်နဲ့လောလောဆယ်တို့သူတို့သွားဖို့ခါလို့တော့ရှိတော့ပြီဒါပေမဲ့တခြားအဝတ်ချက်မဲ့သွားကြသေးပါမ
မောလည်းသူကနေမောအတေတော့အားကြီးတော့အနေအထိုင်နေတစ်ချိန်မှအားရမရှိတဲ့ခါကျတော့အသာနာရင်စစ်တယ်လို့ပြောတယ်။ကျမရေးသူတွေလာလို့အခုမစ္စနာကိုဒီခုပညာအတွက်ရှင်းလာတဲ့လူတော်15ယောက်သူမစ္စနာမှာဒီကုသခံယူနေကြတယ်
TIO အဖွဲ့ဟာ1994ခုနှစ်ကစတင်ပြီးအစိုးရနဲ့18နှစ်ကြာအပြစ်ခတ်ရပ်ဆဲခဲ့ပေမဲ့လက်ရှိသမ္မတဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရတက်လာပြီးတဲ့နောက်2012ခုနှစ်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာဟာခေတ်ချိန်ထိအဆုံးမသတ်နိုင်သေးပါဘူး။ဒီတကြောပြန်စစ်ပွဲကြောင့်ကချင်ပြည်နယ်ကဒေသခံ3000ခွဲလောက်ဟာနေရပ်ဒေသကိုစွန့်ခွာပြီးမြို့ပေါ်ကစစ်ရှောင်စခန်းတွေနဲ့တရုတ်မြန်မာနယ်စပ်ကစခန်းတွေမှာခိုးလုံနေကြရပါတဲ့။
ကမ္ဘောဇောစူးစီးတင်ပြတော်ရပါရှင်။ VOA ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ခုတော့အနှိမ့်ဆုံးအလုတ်သမားလောက်ခလာစာတမတ်တဲ့သတင်းတင်ပြပါဦးမယ်။အနှိမ့်ဆုံးလောက်ခလာစာတရက်3600ကျပ်တမတ်တာဟာဒီကနေ့စက်တင်ဘာလတရက်နေ့မှာစတင်ပြီးတော့အကျုံးဝင်ပါပြီ။အနှိမ့်ဆုံးလောက်ခလာစာတရက်3600ကျပ်ကိုအပြင်အထန်ဆန့်ကျင်ခဲ့ကြတဲ့အထည်ချုပ်လုပ်ငန်းတွေဖက်မှာတော့အချိန်လျော့တဲ့လူလျော့တဲ့အခြေအနေတွေလည်းရှိလာနေပါတယ်။ဒါပေမဲ့လည်းအလုတ်ချိန်ကိုသွားပြီးတော့ခန်းစားခွင့်တန်းတူရလာတဲ့အပေါ်မှာတော့အထည်ချုပ်အလုတ်သမားတို့ကကြိုးဆိုကြပါတယ်။အကြောင်းစုံကိုတော့မတင်ငီထိုက်ကစူးစီးတင်ပြထားပါရရှင်။
အခြေခံလားစာအဖြစ်တရက်လိုအားက3600ကျပ်သာပေးရမယ်ဆိုရင်အထည်ချုပ်ဆက်ယုံနေပိတ်သိမ်းသွားမယ်လို့အထည်ချုပ်လုပ်ငန်းရှင်တို့ဘက်ကပြောဆိုခဲ့ပြီးအပြင်းထန်ကန့်ကွက်ခဲ့တဲ့ကြားကအနည်းဆုံးအခကြေးငွေဆိုင်ရာအမျိုးသားအဆင့်ကော်မတီကအလုပ်သမားတို့အတွက်အခြေခံလောက်ခလားစာကိုတရက်3600ကျပ်သတ်မှတ်လိုက်တာဟာစက်တင်ဘာလတရက်နေ့မှာစတင်အကျုံးဝင်ပြီဖြစ်ပါတယ်ဒါပေမဲ့လက်ခစားလုပ်ငန်းအဆင့်သာရှိတဲ့မြမထဲချုပ်လုပ်ငန်းဘက်မှာတော့လောအားကဈေးတက်လာတာကြောင့်အလုတ်ချိန်လျှော့အလုတ်သမားလျှော့တဲ့အခြေအနေတွေရှိလာတယ်လို့တကုံအရှိပိုင်းအထဲချုပ်အလုတ်သမားတမကအဖွဲ့ဝင်ဦးမိုးလင်းကပြောပါတယ
်။ OT ရောမဆက်ရတော့ဘူးပါ။သူက၄လပြီးပြီးတော့ရလွယ်ရတယ်ပါ။၄လပြီးလွယ်လိုက်တာဆိုတော့အရင်ကနဲ့စားတော့အရင်ကတော့6လပြီးကွယ်9လပြီးဈေးမှ9000ဒေါ်လောက်ပဲရတယ်လေ။အခုသူတို့၄လနဲ့ဈေးရမယ်။ကိုယ်က9000နဲ့ဖြစ်ထားလို့ရမယ်လို့ပြောတာကို9000တော့များမှာပေါ့အလုတ်ချိန်ရော့သွားတယ်မှာတစ်ချက်9000တော့ပုံများတယ်အလုတ်ချိန်ရဲရော့သွားတယ်လောလောဆယ်တော့ကမူးစစ်ဆိုတော့ချက်ချင်းစင်မပြေဘူးစီပြေပြောနေလို့လည်းစင်မပြေသေးလိမ့်မယ်ဟိုအလုံးဆုံးမှဒေးကြီးက6600 2000ဆိုတော့လောလောဒီအခု3600သတ်မှတ်တယ်ဆိုတော့ဘာပြောပြောဒီအမှန်ကကလေးတွေဦးတီမစေးကြလေဒီပတ်စားရတယ်အခုက ဦးတီလည်းမခေါ်တော့ဆိုတော့လုံလောက်တယ်ဆိုတော့မဟုတ်ပေါ်တော့ခေကာလာကုန်သေးတော့တက်လာဒါပေမဲ့ခုနမှပြောတော့ပြောပေါ့တကယ်ရထားတဲ့အတွက်ကတော့မစိုးပြောမှာပါ။ဘာကြောင့်လဲဝင်လိုက်တဲ့ဆိုတော့သူ3600ရပြီဆိုတော့သူစိတ်ကြပတိပါပြီလေ။ကျွန်တော်တို့စိတ်ကြမတိပါဘူးလေ
။အထည်ချုပ်အလုပ်သမား3000ကျော်လောက်ရှိနေတဲ့လှိုင်းသားရဆက်မှုဆောင်ဘက်မှာတော့အလုပ်သမားတွေအလျှော့ခံရတဲ့အခြေအနေတွေရှိတယ်လို့လည်း Action Labor Rights အဖွဲ့ကအလုပ်သမားရေးဆောင်ရွက်သူကိုသူရင်အောင်ကပြောပါတယ
်။အာရှနေစီကတဲ့ကိုအဓိကထားပြီးပြောနေကြတယ်။အာရှနေစီထဲချုပ်လေ။အခြေတွေအများကြီးလျှော့တယ်ဆိုတဲ့ကိစ္စအမှန်တကယ်အဲ့မတိုင်ခင်လေးကတလောက်လောက်ယူပြီးတော့ဟိုသမားကြီးရှော့နေတာကြီးရှိတယ်။ဒါပေမဲ့သူတို့ရှော့တဲ့အစီအစဉ်ကဟိုမမှန်နေပေါ့ဗျာ။ဟိုဘကောမဲ့ဟိုလက်ကနှုတ်ရဲ့လူကြီးကလည်းစပြီးရှော့ထားတာလေ။အဲ့ဒီ3600ကျောက်ဖြစ်ပေါ်လာတဲ့အခြေအနေကြီးကသူကကာကွယ်တဲ့အနေနဲ့လုပ်ငန်းရှင်တွေဘက်ကနေပြီးတော့အလုပ်ရှော့လာတာကပြန်ခဲ့တဲ့တလတည်းကစနိုင်နေရတာ။
လောအားကဈေးတက်တာကြောင့်အလုပ်ရှင်တို့ဘက်ကလုပ်ငန်းတွေကိုပို့ပြီးတော့ကြစ်ကြစ်လေးလေးလှုပ်ဆောင်လာကြတာကိုလည်းတွေ့ရတယ်လို့လှိုက်သားရအခြေဆိုင်အလုပ်သမားရေးဆောင်ရွက်သူကိုသူရင်ကဆက်ပြီးတော့ပြောပါတယ
်။အလုပ်ငန်းရှင်တွေဘက်ကအခုဘာကြီးလှုပ်လာတယ်ဆိုတဲ့အခါကျတော့မင်းများရဖို့အတွက်ကိုလှုပ်တဲ့နေရာမှာအရင်တုန်းကဖောင်းပွားတယ်ပေါ့ဗျာ။အခုကျတော့သူကနည်းနည်းနဲ့ကြစ်ကြစ်ပြီးသူတို့အလုပ်လုပ်မဲ့သဘောမျိုးသူပြင်ဆင်လာတယ်ပေါ့နော်။ဒါစိတ်ဝင်စားတာနေပြီးတော့ကောင်းတဲ့အပိုင်းလေးတွေပဲနော်။အဲ့လိုမျိုးတွေလည်းကျွန်တော်ကဟိုတွေ့ရတယ်။နောက်တစ်ခုကအကြတော့ဒီ3600ဆိုတဲ့ပိစာဟိုဟိုကျွန်တော်တို့သဘောထားကတော့3600ပဲပြီးပြီ4000ပဲပြီးပြီးပုံစံလုံးကဟိုကလိုက်တက်တာလေ။အဲ့ဒါကဆိုကျွန်တော်ကလစာ2000လဲဆိုတာဒီ purchasing power ကိုတစ်ချိန်လို2000တာ။ဟိုက4000ပဲရရ3600ပဲရရဟိုကျွန်တော်တို့ဝယ်စားနိုင်တဲ့နှုန်းကတက်မှတက်မလာပဲ။အခုဒီလုံးတွေဒီကျွန်တော်နိုင်တာဘက်မှဆိုလို့ရှိရင်ဒီကတော့အကုန်လုံးတွေကတက်နေတ
ာအခြေခံလောက်ခံလာစာကိုတရက်2500ကျပ်သာပေးနိုင်မှာဖြစ်ပြီးတရက်3600ကျပ်သတ်မှတ်ခဲ့ရင်စက်ယုံတွေပိတ်သိမ်းရမယ်လို့ပြောဆိုခဲ့တဲ့အထည်ချုပ်လုပ်ငန်းတွေဘက်မှာတော့လုပ်ငန်းတွေရပ်ဆိုင်းသွားတာမျိုးတော့မရှိသေးပါဘူး လောက်ခလာစာနဲ့အလုတ္တမအခွင့်အရေးတိုးမြင့်ရရှိရေးအထက်ချုပ်အလုတ္တမထုတို့နှစ်နှစ်ချီဆန္ဒပြတောင်းဆိုခဲ့ကြပြီးနောက်ပိုင်းတနိုင်ငံလုံးအလုတ္တမထုရဲ့ကိုယ်စားလှယ်တွေလုပ်ငန်းရှင်တွေနဲ့အစိုးရတို့သုံးဖွဲ့ဆိုင်တွေ့ဆုံပြီးအခြေခံလောက်အခသတ်မှတ်နိုင်ရေးသုံးနှစ်နီးပါးဆွေးနွေးခဲ့ကြရတာဖြစ်ပါတယ်။လောက်ခလာစာနဲ့အလုတ္တမခန်းစားခွင့်တိုးမြင့်ရရှိရေးတောင်းဆိုဆန္ဒပြမှုကြောင့်လဲဖမ်းဆီးထောင်ချခံရတဲ့အလုတ္တမတွေလည်းအချင်းထောင်တွေထဲမှာရှိနေစေဖြစ်ပါတယ်ရှင်။
မတင်ငယ်ထိုက်စုစည်းတင်ပြတော်ရပါရှင်ခုတော့ဒီကနေ့ညပထမပိုင်းအဆုံးမသက်ခင်ကျောင်းသားတပိတ်နောက်ဆက်တွဲအခြေအနေကိုနောက်ဆုံးတင်ပြပါောင်းမယ်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ခဲ့တဲ့ကျောင်းသားတွေကိုတရားဝရီတရားရုံးမှာဒီကနေ့ရုံးထုတ်စစ်ဆေးပါတယ်ဒီလိုရုံးထုတ်စစ်ဆေးနေချိန်အတွင်းမှာတော့တရားသူကြီးနဲ့ကျောင်းသားတွေရဲ့ရှေ့နေလို့အခြေအတင်စကားများရာကနေတရားရုံးမှာဆက်လက်စစ်ဆေးမိတ်ချလို့မရတော့တဲ့အထီးဖြစ်ခဲ့တဲ့အတွက်ဒီကနေ့တရားခွင်ကိုတရားသူကြီးကရပ်နားလိုက်ပါတယ်အကြောင်းစုံကတော့ထိုင်းချေဆိုင် VOA သတင်းထောက်မိုက်အေးမာကခုလိုသတင်းပေးပို့ထားပါတယ်ရှင
်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ခရီးရှည်ချီတက်တပိတ်မောက်ခဲ့တဲ့ចောင်းသားတွေကိုအာဏာပိုင်တွေကပုံမှန်5ခုနဲ့တရားဆွဲဆိုထားခဲ့ပြီးတဲ့နောက်မှာတရားရီတရားရုံးမှာရုံးထုတ်စစ်ဆေးနေတာပါစက်တင်ဘာလ1ရက်နေ့မှာတော့တရားသူကြီးနဲ့ရှေ့နေအခြေအတင်တင်းမာမှုတွေဖြစ်ခဲ့တဲ့အတွက်တရားခွင်ကိုရပ်နားလိုက်ကြောင်းចောင်းသားတွေရဲ့အကျိုးဆောင်ရှေ့နေတူဖြစ်တဲ့ဦးလာမျိုးမြင့်ကဆိုပါတယ
်ဟောဖြစ်ချင်းကြောတာတရားတော်ရှေ့နေရှိတယ်ဒီနေ့ကတရားသူကြီးကကျွန်တော်တင်းနဲ့လျှောက်လာရယ်ဟောကဲတင်းနဲ့လျှောက်လာရယ်ကိုသူကမိတ်ချဖို့ဟုတ်ရှိတယ်။နှစ်ယောက်သုံးပြည်လျှောက်လာမချောက်ဘူးရှိတယ်။ဒိုကင်းကဘာကြီးလာလဲဆိုတော့မှားသွားတာဒူရဲမူနန္ဒာဝင်းကိုအရေးကြီးပြီးကိုသူကတင်တယ်။အမအဲ့နန္ဒာဝင်းကဒူရဲမူကြီးဖြစ်တယ်။ဒူရဲမူလည်း LD ကနေပေါ့။နော်ရဲရဲမှာ LD ကနေခေါ်တာပေါ့နော်။ဒူရဲမူကြီးအဲ့ဒါသူကဒူရဲမူပဲကြီးလိုက်တဲ့ခါကျတော့အဲ့ဒါမှားသွားတယ်။မှားသွားအဲ့အမကိုသူကပြင်းပြင်းတယ်။ဒီနေ့သူကပြင်းဖို့ဆိုပြီးတော့သူကပြင်းပြင်းတာ။ပြင်းပြင်းတာကိုတရားသူကြီးကနေပြီးတော့တရားသူကြီးကနေပြီးတော့ကျွန်တော်အမိတ်ချကိုအဆင့်ချနေတယ်။အမိတ်ချမဲ့သူကပြောတယ်။အဲ့ဒါသူကမဟုတ်သူကပြင်းဖို့တဲ့ကိုသူကချောက်လာတင်းနေတယ်တင်းတော့ချောက်လိုက်တော့တန်းပြီးတယ်အဲ့တော့တရားပြခဏချောက်လာတင်းတော့လက်မခံဘူးဟိုကပြောပြီးသူကတရားပြအခြေရင်စကားများတင်းစကားများတဲ့အခါကျတော့အဲ့ဒီမှာတောင်းသားကြီးကလည်းသူကပါပြီးတော့သူကထောက်ခံပြီးတော့ဝိုင်းအော်ရတယ်ဟိုကတရားကရုပ်ယူဖြစ်ကုန်တော့ဗျာအဲ့တော့တရားကြီးကဟိုရှင်းနေတယ်ပြီးတော့အမှုကြုံရင်းပေးလိုက်တယ်တရားသူကြီးကတရားရုံမှာတော့ကိန်းမို့တိန်မို့မရတယ်ပြတရားကြီးကအမှုတရားရုံကိုကျန်းနာတရားရုံကိုကျန်းနာအမှုကျန်းနာတာမို့တရားရုံကျန်းနာလိုက်တယ်တရားပြုံးကိုကျန်းနာလိုက်တယ
်ကျောင်းသားတွေကိုဆက်ဆုပ်ထားတဲ့အမှုတွေဟာဥပဒေကြောင်းအရညီညွတ်မှုမရှိတဲ့အတွက်မူလကလေးကပြက်ပြယ်နေတဲ့အမှုများဖြစ်တယ်ဆိုပြီးပြီးခဲ့တဲ့ရုံးချင်းတွေတုန်းကကျောင်းသားတွေရဲ့ရှေ့နေတွေကတင်ပြရမှာစက်တင်ဘာလ1ရက်နေ့မှာတိုင်းဒေသကြီးတရားလွှတ်တော်ကိုတင်ပြဖို့အတွက်တရားသူကြီးကဆုံးဖြတ်ချက်ပေးမယ်လို့ဆိုခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုလည်းလာမယ့်စက်တင်ဘာလ10ရက်နေ့ကိုပြောင်းလဲသတ်မှတ်ပေးခဲ့တယ်ဆိုပြီးကျောင်းသားတွေရဲ့အကျိုးဆောင်ရှေ့နေကဆိုပါတယ်
ညနေမှလည်းမရှိဘူး၊ခရံမှလည်းခရံတရားစီမှာအာဏာမရှိဘူး။အရင်ဒီဒေတာကြီးတရားစီမှာအာဏာရှိခုံမှာပဲရှိတယ်။တိုင်းဒေတာကြီးတရားစီတော်ဆက်လက်ပြီးတင်ပေးပါလို့ဆိုသူတို့ကတော့တင်ခိုင်းတာ။အဲတော့တင်ပေးလည်းမတင်ပေးဘူး။ဒါလေးကမိချလာ
။ဒီကနေ့တာဝီခရံတရားရုံးမှာတော့ဖမ်းဆီးခံလိုက်ရတဲ့ဝင်းရံပြည်သူနဲ့ကျောင်းသားတွေတဲကအာမခံလျှောက်သူ12ဦးအတွက်စာနာမှုကိုလည်းလာမယ့်10ရက်နေ့ကိုအာမခံရမရအမိန့်ချမယ်လို့ဆိုပါတယ်
။ကဲတရားကြီးကြီးကနေပြီးတော့ဒါမဲ့ရုံးနေမှာ10ရက်နေပါပဲ။အမှန်တရားပြင်မြင်ပြီးဆိုအမိချဖို့အတွက်ချိန်လိုက်တာပြန်ကြည့်ချိန်လိုက်ပါတယ်ခင်ဗျာ
ဒီမိုကရေစီပညာရေးအတွက်ခရီးရှည်ချီတဲ့တပိတ်မောက်လှုပ်ရှားမှုတွေလုပ်ခဲ့တဲ့ចောင်းသားတွေကိုပြီးခဲ့တဲ့မတ်လ10ရက်နေ့တုန်းကအာဏာပိုင်တွေကရိုက်နှက်ဖမ်းဆီးခဲ့ပြီးအမှုငါမှုနဲ့တရားစွဲဆိုထားတာပါအာဏာပိုင်တွေဘက်ကတော့ចောင်းသားတွေဟာတည်ဆဲဥပဒေကိုချိုးဖောက်တဲ့အတွက်အရေးယူဆောင်ရွက်ခြင်းသာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင
်မအေးအေးမစူးစီးတင်ပြတော်တာပါရှင်VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆိုရင်တော့ဖုန်းနံပါတ်က0932318555လေးကိုခေါ်ဆိုနိုင်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ် 855 ပို့ဟိုစာတိုက်ကြီးရန်ကုန်မြို့ကိုဆက်သွယ်နိုင်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကျကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်ဒါရင်ကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ် VOA American တန်ရဲဒီကနေ့ညဆက်ပြီးထုတ်လွှင့်တဲ့အစီအစဉ်တွေကိုတော့ line meter 24 25နဲ့30နှစ်တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့51တို့ကနေည10နာရီထိထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ကိုသိန်းထိုင်ဦးကစီစဉ်တင်ဆက်ထားပါရရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာပါတီတွင်သမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေသက်ဆိုင်ရာပါတီကသူတို့ကိုထောက်ခံတဲ့သူတွေကိုပြီးခဲ့တဲ့သတင်းပတ်ကမှတွေးဆခဲ့ပါတယ်ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်းတွေကတော့ဒီမိုကရက်မျိုးသားကော်မတီနှစ်ပတ်လည်စီဝေကျင်းပနေတဲ့မနီဆိုတာပြည်နယ်မှာရောက်နေခဲ့တာပါရီပါဘလီကန်ကိုယ်စားလှယ်လောင်းတွေလည်းအမေရိကန်ပြည်ထောင်စုတဝန်းကသူတို့ကိုထောက်ခံတဲ့သူတွေကိုတွေးဆပြီးတော့သူတို့ပြောကျင်တဲ့သတင်းစကားတွေပါရင်စီယုံမဲဆွယ်နေခဲ့ကြတာပါမနီဆိုတာပြည်နယ်မှာတောက်ကြနေကလေးကစတင်ကျင်းပတဲ့ဒီမိုကရက်ပါတီနေရတာညီလာခံကိုပါတီတွင်သမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့သူတွေတယောက်ခဲ့ကြပြီးအဲ့ဒီအထက်မှာဒီမိုကရက်ပါတီကလူကြိုက်အများဆုံးဖြစ်နေတဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ပထမဆုံးမင်ကွန်းပြောကြားခဲ့ပါတယ်
Let's not forget what we inherited from the
Republicans တွေပေးခဲ့တဲ့အမွေတွေကိုကျမတို့မမေ့ဖို့တော့လိုပါတယ်သူတို့ပေးခဲ့တာအဆိုးအဝါဆုံးစီးပွားရေးအကျပ်အတည်းနဲ့စီးပွားရေးဆုပ်ယုပ်မှုကြီးပါသမ္မတဥဘာမရဲ့ဦးဆောင်မှုအောက်မှာပြင်းပြင်းပန်းပန်းချိုးပန်းခဲ့ကြအနစ်နာခံခဲ့ကြတဲ့အမေရိကန်ပြည်သူတွေရဲ့ကျေးဇူးကြောင့်ကျမတို့ဒီနေ့ဒီလိုရပ်တည်နိုင်တာပ
ါမင်းကွန်ပြောပြီးသတင်းစာရှင်းလင်းပွဲမှာတော့သူနိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့တဲ့အချိန်ယုံကြည်မေးတွေကိုသူကိုယ်ပိုင်အီးမေးလ်အကောင့်နဲ့သုံးပြီးပို့ခဲ့တယ်ဆိုတဲ့ကိစ္စပေါ်မင်းမြန်ချက်တွေကိုဟီလာရီကလင်တန်ပြန်ဖြေခဲ့ရပါလ
ိမ့်မယ် I never sent any classified material
ပြောဝဲအစင်သတ်မှတ်ထားတဲ့အမှတ်တမ်းတွေကိုကျမဘယ်တော့မှကိုယ်ပိုင်အီးမေးလ်နဲ့မပို့ခဲ့တယ်လို့ကန့်သတ်အဖြစ်သတ်မှတ်ထားတဲ့အချက်လက်တွေလည်းကျမလက်ခံရခဲ့တာမျိုးမရှိပါဘူးဒီလိုအထူးဆိုပြီးပြောဝဲကန့်သတ်ထားချက်တွေနဲ့ပတ်သက်လို့အမြဲတစေမေးခွန်းထုတ်မှုတွေလည်းရှိနေပါတယ်ဒါကြောင့်လည်းအခုဒီမေးခွန်းတွေမေးနေကြတာပါ
နိုင်ငံသားရေးဝန်ကြီးဌာနကဒီကိစ္စအပေါ်ပြန်စီစစ်တာတွေလုပ်နေပြီးဒါတွေပြီးသွားပြီလို့ဟီလာရီကလင်တန်ကပြောပါတယ်။သူ့ဘက်ကဘာမှယုံမမလုပ်ခဲ့ဘူးဆိုတာကိုမချခင်မှအတည်ပြုချက်ပေးလိမ့်မယ်လို့လည်းဆိုပါတယ်။နောက်ထပ်ဒီမိုကရက်ပါတီတွင်ကိုယ်စားလှယ်လောင်းတူဖြစ်တဲ့ Rhode Island အုပ်ချုပ်ရေးမှူးအောင် Lincoln Sheffy ကတော့သမ္မတဥပမာလက်ထက်အောင်မြင်မှုတွေကိုချီးကျူးပြောဆိုသွားခဲ့ပါတယ်။သူကတော့ငြိမ်းချမ်းရေးအတွက်ဆက်ပြီးတိုက်ပွဲဝင်သွားမယ်လို့ဆိုပါတယ်။
And I really want to see ကျွန်တော်ကဗီယက်နမ်စစ်ပွဲဖြစ်ခဲ့တဲ့ကာလမှာကြီးပင်းခဲ့တာပါကျွန်တော်တို့အနာဂတ်မျိုးဆက်တွေကိုအဆုံးစမဲ့ပရိပခတန်နေရာထဲမှာကျွန်တော်တကယ်ပဲဆက်ပြီးရှိမနေစေချင်ပါဘူ
းဒေတာတွေရီပါဘလီကန်တွေကတော့အမေရိကန်စစ်တပ်ကိုတိုးချဲ့ဖို့နဲ့အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာဥဆောင်မှုခန်းကန်တာခိုင်မာရေးကိုအဓိကပြောဆိုနေပါတယ်တောက်ကြတဲ့ကတောင်ကိုရိုလိုင်းနာပြည်နယ်ချော့စတောင်းမြို့မှာရီပါဘလီကန်ထက်လွတ်တော်အမတ်မာကိုရူဘီရိုကတရုတ်နိုင်ငံနဲ့ပတ်သက်ပြီးအဓိကပြောဆိုသွားပါတယ
် If elected,I will end the defense sequestration and
restore the ကျွန်တော်ကသမဏအဖြစ်ရွေးခံရမယ်ဆိုရင်ကာကွယ်ရေးအသုံးစရိတ်အပေါ်ချိုးချံချွေတာရေးအစီအစဉ်တွေကိုရပ်ဆိုင်းပစ်မယ်။နောက်ပန်ဒိုဂွန်စစ်ဌာနချုပ်အသုံးစရိတ်ကိုတင့်တော်တဲ့အဆင့်တစ်ခုအထိတိုးမြင့်သတ်မှတ်မယ်။ဒါမှလည်းတရုတ်နိုင်ငံရဲ့အင်အားအစမတန်ကြီးထွားလာတာနဲ့စွမ်းရည်မြင့်တင်လာနေတဲ့ချိန်ချောင်းမှုတွေကိုတုံ့ပြန်ရင်ဆိုင်နိုင်မှာဖြစ်ပါတယ်။
ချော့စတောင်းမြို့မှာပဲ Republican Party တွင်သမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့ Wisconsin အုပ်ချုပ်ရေးမှူး Scott Walker ကလည်းကမ္ဘာ့အမေရိကန်ပြည်ထောင်စုရဲ့ဦးဆောင်မှုကိုပြန်လည်တည်ဆောက်ရေးဆိုပြီးသူ့ရဲ့အစီအစဉ်လေးကိုဆွေးနွေးပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ခဲ့ရတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါ
င်္ဂလာပါရှင်အင်္ဂါနေ့တရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီတစ်ပတ်တော့မြန်မာနိုင်ငံမှာအမျိုးသမီးတို့နဲ့ဒီနိုင်ငံရေးမှာပါဝင်ပတ်သက်တဲ့အကြောင်းအရာတွေကိုဆွေးနွေးကြအောင်ပါဒီမြန်မာနိုင်ငံမှာလူရေသန်း50ရှိတဲ့ထဲကဒီအမျိုးသမီးတွေကထပ်ဝက်လောက်ရှိပါတယ်ဒီလိုလူရေတွေကအများစုဖြစ်တဲ့အမျိုးသမီးတွေထဲမှာအခုလာမဲ့ဒီနိုဝင်ဘာလရွေးကောက်ပွဲမှာဝင်ပြီးရှင်ပြိုင်မှုရှိတဲ့ဒီအမျိုးသမီးကိုစစ်လေလောင်းအရေးအတွက်ကအမျိုးသားတွေကအဆမတန်နည်းနေပါတယ်ဒါကြောင့်ဒီမြန်မာမျိုးသမီးတွေရဲ့နဲ့ဒီနိုင်ငံရေးကိုဆွေးနွေးကြအောင်ပါပထမဆုံးဟိုပင်တိုင်းဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူကတော့ဒေါ်တွဲဘူးပါကချင်ပြည်နယ်ကပါစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီမှာကပါဒေါ်တွဲဘူးရောက်ပါပြီလားမသိရှိလား
ဟုတ်ကဲ့ပါရှင်ဟုတ်ပါ
ဟုတ်ကဲ့နောက်ဟိုဖိတ်ခေါ်ထားသူကတော့ဒေါက်တာတင့်ဆွေပါသူကအရင်တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကလွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်အခုတော့ဒေါ်တွဲဘူးဟိုကဒေါက်တာတင့်ဆွေရောက်ပြီလားမသိရောက်တယ်နော်ဆောဟိုဒေါက်တွဲဘူးဟုတ်ကဲ့ဒေါက်တွဲဘူးအိုရင်းပေါ့နော်ဒီကနေ့ဆွေးနွေးမဲ့အကြောင်းအရာလေးပေါ့နော်မြန်မာနိုင်ငံမှာအမျိုးသမီးလူနဲ့နိုင်ငံရေးမှာပါဝင်ပတ်သက်မှုတွေဒေါက်တွဲဘူးရဲ့အမြင်လေးပြောပြပေးပါဒေါက်တွဲဘူးကပြည်သူ့လွှတ်တော်မှာလည်းဒီတိုင်းအရေးရာနဲ့ကြီးလက်လူနေမှုဘဝမြင့်တင်ရေးရာတို့ပြည်တွင်းချင်းချင်းမှုဖော်ဆောင်ကော်မတီမှာလည်းအထွန်းရမှုဆိုတော့လေဒီတိုင်းရင်းသားတွေနဲ့ဒီမြန်မာနိုင်ငံပေါ့လေခြုံပြီးတော့ပေါ့ဒီအမျိုးသမီးတွေရဲ့နိုင်ငံရေးပါဝင်ပတ်သက်မှုတွေနည်းနည်းပြောပြပေးပါ
ဖြစ်ကြပါရှင်။ခဏဆိုတော့ကျမတို့မျိုးသမီးတွေကနိုင်ငံရေးမှာပါဝင်ပတ်သက်မှုကအင်မတန်ပဲနေပါနေပါလေ။အကြောင်းလဲဆိုလို့ရှိရင်ကျမတို့ဒီနိုင်ငံရေးဇလခွင့်ပေါ့နော်အခုဒီမိုကရေစီစတင်တာလဲအခုမှစတင်တာဖြစ်ပါတယ်။အဲ့တော့ကျမတို့ဒီမိုကရေစီတည်းပေါင်းများဆိုတာကြီးဝေးခဲ့တဲ့အခါကျတော့အကြီးကတော့နိုင်ငံရေးကိုနားမလည်ရလဲပါတော့ပေါ့နော်။နောက်တစ်ခုကကျတော့နိုင်ငံရေးဆိုတာအယူသားကြီးပဲလုပ်ရတဲ့အလုပ်လို့အမျိုးသားတွေရောအမျိုးသမီးတွေရောဒီလိုပဲရှင်နေကြပါတယ်နောက်မှလူငယ်ပိုင်းကလည်းဒီလိုပဲနိုင်ငံရေးစာတည်တတ်နိုင်မှတစ်ခုလို့ညီကြပါတယ်အထူးသဖြင့်ကျမတို့အမျိုးသမီးတွေဆိုရှင်ဒီနိုင်ငံရေးစာနေ့ဒီလိုကကျမတို့လုပ်နေတဲ့အလုပ်တွေကပဲဖြစ်တယ်ဆိုတာမြင်တော့မှနိုင်ငံရေးစာတည်တတ်လုပ်ငန်းတစ်ခုတည်တတ်ဆောင်ရွက်ရတဲ့ကိစ္စတစ်ခုလို့မြင်တဲ့အတွက်ကျမတို့ဆိုရှင်နိုင်ငံရေးမှာပါဝင်တဲ့ကံကြတွေမှာအားနည်းနေခြင်းဖြစ်ပါတယ်နောက်တစ်ခုကတော့အကြောက်တရားပေါ့နော်အရင်ကကျမတို့ဒီဖြတ်ပန်းလာခဲ့ရတဲ့ကျမတို့ရဲ့ခီးစဉ်အရာပေါ့နော်နိုင်ငံရေးမှာပါဝင်ပတ်သက်တဲ့ solution ကျမတို့ကထောင်ကြီးရောက်တဲ့ပြဿနာတွေတက်တယ်နောက်ပြီးမှပေါ့နော်ဘယ်အခွင့်အရေးမှပါပါပေါ့နော်ကျမတို့ကပါတီနိုင်ငံရေးကြီးစီရမယ်ဆိုတော့ခန္ဓာရက်တွေရှိခဲ့တယ်နောက်မှနိုင်ငံရေးလုပ်ခဲ့တဲ့လူတွေထောင်ထဲအနိုင်ဝင်သွားတာတွေ့တဲ့အခါကျတော့နိုင်ငံရေးလုပ်ဖို့မပြောနဲ့နိုင်ငံရေးစကားတော်မှတည်ဒီမပြောရတဲ့ဘဝကိုဖြတ်သန်းလာခဲ့တဲ့လူတွေဆိုတဲ့အခါကျတော့အခုလိုပထမပေါ့နော်ပထမသက်တမ်းမှာ2010နဲ့အခု2015မှာလည်းကျွန်တော်တို့နိုင်ငံရေးဒီလိုတော်ထဲမှာအမျိုးသမီးတွေလည်းအချင်းဖြစ်ပါတယ
်။
နောက်မှအခုဆိုလို့ရှိရင်တော့ကိုယ်စလဲတော်တော်များများကတော့ဒီလိုတော်ကန္တာကြီးစိတ်ဝင်စားလာပဲဒါပေမဲ့ကျွန်တော်တို့အမျိုးသမီးတွေကတော့ငြင်းပန်းနေလို့
လို့သေးတယ်ပေါ့နော်။ဒါပေ
မဲ့ကျွန်တော်တို့ဒီဟုတ်ကဲ့ဟုတ်ကဲ့ပါတီရဲ့ရွေးချယ်မှုပုံမှန်လည်းမြင်ကြည့်ရဲကိုကိုတိုင်ရဲ့သုံးဆက်ချက်ဒီမှာလည်း
နိုင်နေပြီပါရှင်။ဟုတ်ပါတယ်ဟုတ်ပါတယ်။အဲ့တော့ဒေါက်တာဘူကဒီအမျိုးသမီးတွေပေါ့နော်။အမျိုးသမီးတွေနိုင်ငံရေးမှာဟိုဘာကြောင့်ပါဝင်ပတ်သက်မှုနည်းနေတာလဲအချက်တွေပြောလဲ။ဆိုတော့အမျိုးသားတွေရဲ့အားပေးမှုဒီတိတ်မရှိလို့ဆိုတာလဲစောစောကြားလိုက်ပါတယ်။ဆိုတော့ဒေါက်တာတင့်ဆွေပင်တိုင်းဆွေးနွေးပေးမဲ့ဆရာနော်။ဆရာဒေါက်တာတင့်ဆွေရှိပါရောက်ပါပြီလားမသိဘူး။ဆရာအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဆရာနည်းနည်းလေးပြောပြပေးပါနော်ကျမတို့ဒီကနေ့ဆွေးနွေးတာကဒီမြန်မာနိုင်ငံအမျိုးသမီးလူနဲ့ဒီနိုင်ငံရေးပါဝင်ပတ်သက်မှုတွေအကြောင်းပါဆရာအမြင်နည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ခင်ဗျအဲကျွန်တော်တို့မြန်မာနိုင်ငံမှာဒီအမျိုးသမီးဒီနိုင်ငံရေးပါဝင်ပတ်သက်မှုအကြောင်းပြောလာကြတာသိမကြသေးဘူးခင်ဗျာကျွန်တော်လွတ်လပ်ရေးရတဲ့အတွက်လို့ရှိရင်တော့အမျိုးသမီးပါဝင်မှုဟာဒီကနေ့2020ပြည့်ကျော်ပွဲဒီအရေးတော်အဖြစ်တမ်းမှနေတာမှန်ပါလေနေတဲ့အတွက်ဒါအများသိနေဆိုတဲ့ချက်ကလည်းမှန်နေခင်ဗျာဒါပေမဲ့ဘာကြောင့်နေနေတယ်ဆိုတော့အကြောင်းကတော့များတာပေါ့ခင်ဗျာခုနဆွေးနွေးတဲ့ပုံကူကြီးလေဆွေးနွေးသလိုပေါ့နော်ပမာဏနိုင်ငံရဲ့နိုင်ငံရေးအခြေခံပြောရင်ပုံမှန်နိုင်ငံရေးအစဉ်ကိုမရောက်သေးဘူးခင်ဗျာဒါ1962ကစတဲ့နိုင်ငံရေးပေါ့နော်အဲ့တော့ကျွန်တော်တို့ဖြစ်တင်ဖြစ်တတ်တဲ့စံထားလိုက်တဲ့ပေးတဲ့အနေနဲ့တိုင်းလို့ကဘယ်လိုမှကိုမရတဲ့အခြေအနေဖြစ်ပါတယ်။အဲသို့သော်လည်းပဲအဲ့ဒီအခြေအနေထဲမှာထိုးထွက်ပြီးတော့အောင်မြောင်လုပ်နိုင်တဲ့ရည်ကိနေဟိုရှိအောင်လို့ကြိုးစားရမှာပေါ့။အဲ့ဒီထဲမှာဒီမျိုးသမီးဒီနိုင်ငံရေးမှာပါဝင်မှု
အောင်ပတ်သက်မှုဆိုတာလေဟိုပတ်သက်ရုံနဲ့မကောက်ပေါ့လေအထိုက်တဲ့နေရာရေးအတွက်ထိရလာရေးကိုဥတီတာဟိုလုတ်ကိုလုတ်တဲ့ကိစ္စဖြစ်ပါတယ
်ဟုတ်ကဲ့ဟု
တ်ကဲ့ခင်ဗျအဲဒါကြောင့်ကျွန်တော်ဒါဟိုဖြစ်တည်နေလို့ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာဆရာတော့အခုပေါ့နော်ဒီ triangle woman ဟိုအမျိုးသမီးအဖွဲ့ကဒါရိုက်တာဒေါခင်လေးလည်းဒီမှာရှိပါတယ်သူကအပါဝင်ဆွေးနွေးတင်တယ်လို့ပြောပါတယ်ဒေါခင်လေးစောစောလို့ပေါ့နော်ဒီမြန်မာနိုင်ငံမှာဒီဟိုအမျိုးသမီးတွေနိုင်ငံရေးလှုပ်လာတာဒီ62ခုနှစ်ကနေဆိုင်အခုနောက်ပိုင်းနိုင်ငံရေးပေါ့နော်ဒီမှာဆိုလို့ရှိရင်ပါဝင်ပတ်သက်မှုတွေနည်းနေတယ်လို့ပြောပါတယ်တန်ဟိုရင်းပေါ့နော်ဒေါခင်လေးကိုယ်တိုင်ဒီမြန်မာနိုင်ငံထဲမှာလှုပ်ရှားသွားလာနေတဲ့အနေအထားနဲ့ပေါ့နော်အမျိုးသမီးတွေရဲ့အနေအထားကိုဘယ်လိုမြင်ပါလဲ
ကုနာဟိုရှေ့ရပေါ့နော်အမတော်တွဲဘူးရောဆရာတင့်စီရောပြောသွားသလိုပါပဲကျွန်တော်တို့အခြေအနေတွေကဟိုနှဲတယ်နှဲတာလည်းဟိုအကြောင်းတရားတွေအများကြီးရှိတာပေါ့နော်ကျွန်တော်တို့စေအုပ်ချုပ်ရေးနေအောင်မနေခဲ့ရတဲ့ဥမာမေးဒမနန်စီအောင်မနေခဲ့ရတဲ့အတွက်အမျိုးသမီးတွေအတွက်အသိခွင့်ရေးမရတာရောဒါတွေအကုန်လုံးမှန်ပါတယ်နောက်တစ်ချက်ကျွန်တော်ထပ်ဖြည့်ချင်တာနိုင်ငံရေးပါတီတွေကိုယ်တိုင်ကိုကောက်ဟိုဒီအမျိုးသမီးတွေကိုကိုယ်စားလှယ်လောင်းဖြည့်ရွေးချယ်လိုက်ရင်သူတို့အတွက်မဲရဖို့တေချာပါမလားဆိုတဲ့ဟိုတန်တရားများရှိနေသလားဆိုတာတချက်ထည့်ပြီးတော့ကျမတို့တွေးရမယ်လို့ထင်တယ်။ဒါကြောင့်မလို့ပေါ့နော်ဒီပါတီတွေကိုယ်တိုင်ကကျမအခုကြည့်တဲ့အခါမှာတော့ဒီအထူးသဖြင့်တော့ကျမတို့ပါတီကြီးနှစ်ခုကိုကြည့်တဲ့အခါကျမလက်ထဲမှာရှိတဲ့ဟို candidate list ပေါ့နော် potential list မှာကြည့်တဲ့အခါဆိုလို့ရှိရင်တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုရင်လည်းအမျိုးသမီး181ဦးလို့ဟိုစာရင်းသွင်းထားတာတွေ့ရတယ်။ဟိုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဆိုလဲ69ဦးလို့တွင်းထားတာတွေ့ရပေါ့နော်။ဆိုတဲ့အခါမှာတကယ်ပါတီကြီးနှစ်ခုကိုကြည့်ရတဲ့အခါမှာအမျိုးသမီးပါဝင်မှုလေးချိုးอ่ะ NLD ကတော့ဗာပဲပြောတော့15000ခန့်လုံးတော့ပေါ့နော်။ကြံ့ခိုင်ရေးမှာတော့600ခန့်လုံးတော့ပဲဖြစ်နေပြီးတော့အခြားသောပါတီအသေးလေးတစ်ခုဖြစ်တဲ့ Democratic Party ဆိုရင်တော့89000ခန့်လုံးပေါ့နော်။ဒါပေမဲ့သူရဲ့ပါဝင်ရှင်တိုင်းနဲ့အမတ်အကြီးတို့ကတော့49000ပဲရှိတော့ရခန့်လုံးအဖြစ်တော့မြင့်နေတယ်ပေါ့။ဆိုတော့ကျမတို့ဒါအဲ့ပါတီတွေကလည်း in term အရေးကြီးပါတယ်နိုင်ငံရေးရဲ့အဓိကဝင်ပေါက်ကနိုင်ငံရေးပါတီတွေဖြစ်တဲ့အတွက်နိုင်ငံရေးပါတီတွေကအမျိုးသမီးတွေကိုလက်ခံတယ်ဆိုတော့ဟိုဒီလိုရိုးရိုးပေါ့နော်ရေဘူးရဆန်တဲ့အပြောမျိုးနဲ့မဟုတ်ပဲဒီအမျိုးသမီးတွေကိုဒီထက်ပိုပါဝင်လာနိုင်အောင်အခွင့်အရေးတွေသူရဲ့ပေါ့နော်ဆိုင်းစာတွေညှင့်လာပြီးပို့ပြီးတော့ကျမတို့ကအမျိုးသားတွေကအားပေးမယ်ဥမာအဖြစ်ကမ်ပိန်းကိစ္စမှာလည်းပိုကူညီမယ်ဘယ်လိုမျိုးပေါ့နော်ဒီလိုမျိုးဆွဲဆောင်ပြီးတော့လုပ်ပေးမှဒါလည်းကျမတို့အမျိုးသမီးတွေပိုပါမယ်လို့ထင်တယ်အဲ့တော့နိုင်ငံရေးလို့ပြောတဲ့အခါမှာကျမတို့ကထို့တော့ပါတီနောက်ကျမအုပ်ချုပ်ရေးပိုင်းကိုလည်းပြောချင်ပါသေးတယ်အုပ်ချုပ်ရေးပိုင်းမှာလည်းဒီလိုပဲကျမတို့အမျိုးသမီးပါဝင်မှုနည်းတယ်ဥပမာအခုလိုမျိုးရက်ွက်အုပ်ချုပ်ရေးမှုကအစားမျိုးနဲ့အထိပေါ့ရက်ွက်အုပ်ချုပ်မှုတွေတော့ကျမတို့အခုကိုယ်ပိုင်ရွှေ့ချက်ခွင့်ရလာတဲ့အနေအထားတစ်ခုကိုကြုံခဲ့ပြီဒါပေမဲ့အဲ့ဒီမှာလည်းစိတ်ပါဝင်စားမှုမရှိဘူးအဲ့တော့နိုင်ငံရေးလို့ပြောရင်ကျမတို့ကလွတ်တော်နိုင်ငံရေးပါတီတွေရောအုပ်ချုပ်ရေးခန္ဓာအသီးသီးမှာရောအခုချိန်မှာတော့တကယ်ဥမာလည်းနည်းနေတယ်နည်းနေတဲ့ဟာဒီကျမတို့အသိပညာပေးအလုပ်တွေလုပ်တဲ့အခါမှာအများဆုံးတွေ့ရတာအဲ့အမျိုးသမီးတွေကိုယ်တိုင်ကသူတို့ပါဝင်နိုင်နေဆိုတဲ့ယုံကြည်မှုကလည်းရှိမနေဘူးအမျိုးသားတွေကလည်းသူတို့ကိုလက်တွဲမခေါ်ပဲဒီအမျိုးသမီးတွေပါလာရင်ပိုလျှုပ်တယ်ဒီမှာကျမတို့လိုပေါ့ဆော့ဆော့ကျဲကျဲနဲ့ပြောတဲ့မိမတွေကိုကြောက်လို့ဒါအဲ့အမျိုးသမီးတွေပါဝင်ပြုတယ်ဆိုတဲ့ just a token ပေါ့နော်အဲ့လိုဟာမျိုးလေးတွေလည်းရှိနေတယ်လေးလေးဆဆနဲ့တကယ်ကိုထက်ထက်တန်တန်နဲ့အားပေးတဲ့အမျိုးသားတွေမရှိဘူးလားဆိုတော့လည်းရှိပါတယ်ဒါပေမဲ့အင်တန်မှနည်းနေသေးတယ်လို့တော့ကျမမြင်ပါတယ်ရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုတော့ဒီပေါ့နော်ဆောအခုဒေါခင်လေးပြောထားတဲ့ထဲကဒီပါတီတွေကဘယ်လိုပါလဲအမျိုးသမီးတွေကိုလက်ခံနိုင်မှုနဲ့ပတ်သက်ပြီးတော့เนาะသူတို့ပါတီနိုင်ပါမလားဆိုပြီးတော့စိုးရိမ်စိတ်တွေရှိနေတယ်ဆိုတော့ဒီတန်တရားဖြစ်เสียချက်ပါเนาะအဲ့ဒါနဲ့ပတ်သက်ပြီးဒေါ်တွဲဘူးနောက်တော့မေးပါမယ်အခုလောလောဆယ်တော့ပေါ့เนาะဒီဟိုရင်းပေါ့ဟိုဥခင်မောင်လည်းဟိုပခုတ်ကူကဟိုတိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးချင်တယ်လို့ပြောထားတာရှိပါတယ်ဥခင်မောင်လည်းရောက်ပါပြီလားမသိဘူး
ကြောက်ပြင်ရပါ
ဟုတ်ကဲ့ဥခင်မောင်လည်းဘာများဝင်ပြီးဆွေးနွေးကြပါလဲ
ကြီးကရောကျွန်တော်လေရေဒီပါဝင်မှုနည်းတယ်ဆိုတာခွာနိုင်ငံရေးရတယ်ခွာတည်ငြိမ်မှုရှိသေးတဲ့နိုင်ငံရေးတော့လေနိုင်ငံရေးမှာရကြလိရယ်ဒီပြတ်တော်ကဏ္ဍတွေအထူးကဏ္ဍမှာအကြီးချင်းချင်းကြီးရဲ့နိုင်ငံရေးသမားမျိုးရဲ့မင်းကြီးဆိုလေပို့ပြီးတော့ရေးနေကြည့်ရဆိုကြခွာပါဝင်မှုချိုးစားတော့ကွာနေမှာပဲနိုင်ငံရေးမတည်ငြိမ်သေးတော့နိုင်ငံရေးပြုံးလို့မရှိသေးတော့ကြလေအခုလိုရှိနေတာက
အော်ဟုတ်ကဲ့နိုင်ငံရေးမတည်ငြိမ်တာအတိတ်ကနော်ဆိုတော့ဥက္ကမောင်လည်းပြောတာအရေးချင်းပြည့်မီတဲ့အမျိုးသမီးတွေတိတ်မရှိဘူးလို့ပြောတာကြားနေပါဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဒေါက်တာတင့်ဆွေဟိုဗာမားပြောချင်ပါလဲဒီဥက္ကမောင်လည်းအခုဝေဖန်သုံးသပ်မှုနဲ့ပတ်သက်ပြီးတော့
အဲဟုတ်ကဲ့ခင်ဗျ
ကိုနိုင်ငံရေးမတည်ငြိမ်မှုဆိုတာလည်းမှတ်မှားရခင်ဗျာလည်းဇေယျပိုင်းမှတ်နေမှန်တဲ့အပေါ်မှာကျွန်တော်တို့ထပ်ပြီးတော့ရှစ်တယောက်ကြိုးစားနေရတဲ့အချိန်လေးဒီ62ကစားတဲ့နိုင်ငံရေးပြောရရင်အသက်ဆုဆံပြားလိုရတဲ့နိုင်ငံရေးဖြစ်နေတာများတယ်အခုလည်းပဲအဲယူရောပွဲဝင်မယ်မလဲဘာဖြစ်မလဲမသိဘူးဘလို့1990နမူနာကြည့်ရင်ဟာဟိုထောင်ကြရတဲ့လူကအများကြီးလာလက်မထိုးပြီးဟောထွက်ရတဲ့လူကအများကြီးပြပထွက်ရတဲ့လူတွေရှိတော့စွန့်စားတဲ့နိုင်ငံကြီးမှာကျွန်တော်တို့အမျိုးသမီးတွေခေါ်ဖို့ဥပမာကျွန်တော်တို့ဒီစင်မဲဆိုးကဖွက်ဖို့ပြပထွက်တဲ့ခါမှာကျွန်တော်တို့အမျိုးသမီးကြီးကိုခေါ်လို့မဖြစ်ဘူးဒါမခေါ်ခြင်းလို့လည်းမဟုတ်ဘူးခေါ်သင့်လို့ပဲဖြစ်ပါတယ်ဒါကတော့အဆုံးဆုံးနမူနာပေါ့လေတို့တော့2005ယူကော့ပွဲဝင်ကြမှာတော့ကအဲ့အချိန်လေးတွေအများကြီးကောင်းလာတော့ကဒီသုံးရင်ကြောင့်မှူကအချက်ကတော့နည်းသွားပြီလို့ပြောလို့ရတဲ့အတွက်အဲ့ဒါဟိုမျိုးသမီးတွေပါဝင်ဖို့လိုလာတယ်ဒီလိုတဲ့အခါမှာသုံးရနောက်ဆုံးမျိုးသမီးတူပြောတဲ့အချက်နိုင်ငံပါတီထဲမှာမျိုးသမီးတွေနေရာပေးမှုဟာအမှန်တမ်းအရေးကြီးတယ်ခင်ဗျာဒီဒီဥပမာ Republican Party ဖြစ်နေတာငါတဲ့အခိုင်လို့ဥက္ကရာကမျိုးသားဖြစ်ရင်ဒုတိယဥက္ကရာမျိုးသမီးဖြစ်ရမယ်ဆိုတဲ့ပါတီစီမင်းကိုချထားတော့ကအဲသူကတော့အမ်ဒမ်မတီနေနဲ့အမေရိကန်ပြည်ထောင်စုဖြစ်တာကိုအဲကျွန်တော်တို့ပပပြီးမယ်အဲလမ်းကြောင်းဘက်ကိုတစင်တက်ဖို့ဟိုတင့်နေပြီတင်လာပြီလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ
့ပြီးတဲ့လူရေတွေ့ရောတကယ်တမ်းတက်ကြောလှူရှားတဲ့အရေးတွေ့မှာမြေကြီးတွေကစိတ်မနေဘူးခင်ဗျာနေရာရမှုနဲ့နေရာပေးမှုပိုင်းမှာပဲနေနေတော့အဲ့ဒီစင်ကိုတက်တဲ့လူကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆရာတန်ရှင်အခုဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအမျိုးသမီးအခုဆိုရင်ဒီ15ရာခိုင်နှုန်းကျော်ကျော်ဟိုလက်ခံထားတဲ့ဒီပါဝင်ပြီးတော့ဒီလွှတ်တော်ထဲမှာဟိုကိုစလေလောင်းဖြစ်နေပါဝင်ရှင်ပြင်းနဲ့ NLD ပေါ့နော် NLD ပါတီကဒေါခင်ဆန်းလိုင်းသူအခုဓာတ်ရိုက်လေးလိုင်းမစခင်လေးမှာနေသူကပလဲဟိုပြည်သူ့လွှတ်တော်အမှတ်ပါသူပေါ့နော်အခုပလဲမျိုးနဲ့သူပြန်နေတော့မှာဆော့ဟိုတယ်လီဖုန်းနဲ့ဆက်ပြီးတော့ပြောရလေနားထောင်ကြည့်ပါနော်အမျိုးသမီးတွေရဲ့နိုင်ငံဟိုသူဘယ်လိုတွေ့ရတယ်ဆိုတာနေတယ်မှာနော်နည်းနည်းနားထောင်ကြည့်ပ
ါအခုလောလောဆယ်တော့ဒီကျမရဲ့မဆန်းနေနေဖြစ်ဖြစ်ပလဲမျိုးနေနေတာကျမကြေးရွာတွေကိုကိုရွေးကောက်ပွဲအချို့မှာပေါ့ကျမရဲ့လွတ်တော်အတွေ့အကြုံရှင်းမင်းပွဲနဲ့ဒါပြည်သူလူထုတွေကိုရွေးကောက်နဲ့ပတ်သက်တဲ့ပြည်ပညာပေးဖို့ကျမကိုကြေးရွာတွေကိုရှင်းနေတာဒီနေ့ဆိုအားလုံးပေါင်းကျမ14ရွာရှိသွားပါပြီကျမသွားနေတော့လေအဲ့တော့ဒီရွာတွေကိုအခုချိန်ဒီမှာတော့ကျမတို့မြင်ရတာတော့လေအမျိုးသမီးတွေနိုင်ငံရေးကိုအင်မတန်တက်ကြတယ်အခုကျမရွာကိုရောက်လို့ကျမတို့မော်တော်ကားဆိုက်လိုက်ပြီးဆိုတာချင်းချင်းပထမဦးဆုံးကားနာကိုရောက်လာတာအမျိုးသမီးတွေပဲလေနောက်တစ်ခုကကျမတို့ဟောပြောမယ်ဒီဟောပြောပွဲလုပ်မယ့်နေရာကိုလည်းရှေ့ဆုံးမှနေရာယူပြီးတော့အများဆုံးရောက်နေတာလည်းအမျိုးသမီးတွေပါပဲအဲ့တော့ပြောချင်တာကတော့လေအခုလက်ရှိနိုင်ငံရေးရဲ့အခြေအနေနဲ့ပြောမယ်ဆိုရင်တော့ဟိုအမျိုးသမီးတွေကနိုင်ငံရေးမှာအင်တာမဆေးဝင်စားမှုရှိတယ်လို့ဟိုတက်ကြွမှုလည်းရှိရအောင်ကျမတို့တွေ့ရပါတယ်ရှင်ဟုတ်ကဲ့
ဆိုတော့ဒါမဲ့အခုမလားနော်ဒီနိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမှာကျတော့ဝင်ပြီးရှင်ပြိုင်မယ့်လီလွှတ်တော်ကိုစလေလောင်းအရေးအတွက်ကတော့အမျိုးသမီးအနေနဲ့အများကြီးနည်းနေတာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်အမျိုးသမီးတွေရဲ့ဒီကိုယ်တိုင်ဥဆောင်ပြီးတော့ပါဝင်မှုကဏ္ဍကိုဒေါက်ခင်ဆန်းလိုင်းဘယ်လိုမြင်ပါလဲ။အော်ည
ီမတော်လေးကိုအမျိုးသမီးတွေပါဝင်မှုရောက်ခိုင်တော့ကနည်းတယ်လို့ဆိုပေမဲ့လို့အရင်တော့ကရွေးကောက်ပွဲတွေနဲ့ဆက်လာရင်တော့အမျိုးသမီးတွေပါဝင်လာတဲ့ရခိုင်တော့ကများလာတယ်လို့ပြောလို့ရပါတယ်အဲ့တော့တော်လည်းပဲအခုအချိန်ကြီးမှာတော့ကိုကျမတို့မြို့မန္တလေးရခိုင်တော့အချိန်ကြီးတစ်ခုတော့မရောက်ဘူးဒါပေမဲ့ဒီလိုမရောက်ရတဲ့အချိန်ကြီးလည်းပါလဲဆိုတော့အခုလောလောဆယ်တော့ကိုကျမတို့ကလွတ်လပ်စွာဆောင်ရွက်နေခွင့်ဆိုတာအခုမှပဲရလာတာဆိုတော့တချို့အမျိုးသမီးကလည်းဒီရဲ့အပေါ်မှာစဉ်းစားဆုံးဖြတ်တာမျိုးတွေလည်းရှိပါတယ်နောက်တစ်ခုကတော့ကျမတို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့လူမှုရေးအခြေအနေကိုပြန်ကြည့်မယ်ဆိုရင်လည်းဒါချင်းသာရလည်းအမျိုးသမီးတွေကအိမ်မှာပေါ့လေကိုမိသားစုရေးကိစ္စတွေဆောင်ရွက်ရတာရှိရင်အဲ့တော့တို့အနေနဲ့မိသားစုရေးကိစ္စတွေကိုမဆွလွတ်နိုင်သေးတာတွေလည်းရှိတယ်။တချို့ကြတော့လည်းဟိုမိသားစုတွေကမြို့သမီးတွေနိုင်ငံရေးပါဝင်ဖို့တချို့မိသားစုတွေကခွင့်ပြုကြတာတွေလည်းရှိရပေါ့လေ။အဲ့တော့ဒီလိုအခြေအနေမျိုးတွေနဲ့ရောနောက်မြို့သမီးတွေကလည်းလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ကိုရောတကယ်တမ်းရရှိနိုင်ပါမလားဆိုတဲ့စိုးရင်ကြောင့်ပူပါမှုတွေလည်းရှိပါတယ်။အဲ့တော့ဒီနိုင်ငံရေးရွေးရဲ့အခြေအနေကိုကြည့်နေတဲ့အနေအထားအနေနဲ့မြို့သမီးတွေကအခုအချိန်ဒီမှာတော့ကျမတို့ထင်ထားတာလောက်ပါဝင်လာတာမတွေ့ရပါဘူးရှင့်။
ဟုတ်ကဲ့ဒါဒေါခင်ဆန်းလိုက်ပါသူကပလဲကပြည်သူ့လွတ်တော်မှာပါဆိုတော့ဟိုသူဒါတော့မနော်သူကိုယ်တိုင်ဟိုနေတွေသူတို့မြို့နယ်တွေမှာဆင်းပြီးတော့တွေ့နေရတဲ့အတွေ့အကြုံမှာနောက်ခုဒရက်လေးလိုက်မှာဒီပါဝင်ဆွေးနွေးဖို့ပြောထားတာဟိုကိုနေဦးလင်းရောက်ပါပြီလားမသိဘူးကိုနေဦးလင
်းဟုတ်ကဲ့
မလေးရှားတင်ဟုတ်ကဲ့ကိုနေဦးလင်းဝင်ပြီးဆွေးနွေးနိုင်ပါတယ်နော်ဟိုသူ
ဟုတ်ကဲ့ဟိုဗမာနိုင်ငံကြီးကဒီမိုကရေစီဘက်ကိုကူးမရွေ့ရဲဆိုတာငါနှစ်ပေါ့နော်ဆိုတဲ့အခါကျတော့နတ်စရီအဆင့်လောက်ပဲရှိသေးတယ်ဗျာအဲ့တော့ဟိုရှင်းပြောရင်ယောက်ျားပဲဖြစ်ဖြစ်မိန်းကလေးပဲဖြစ်ဖြစ်ပါဝင်မှုနှုန်းက မင်းကလေးကနည်းနေသေးတယ်လို့အကြံဉာဏ်ပြောလို့ရတယ်ဘောသို့တော့ကျွန်တော်ဒီပါတီနိုင်ငံရေးလုံးမရလို့မဟုတ်ဘူးနိုင်ငံရေးသဘောတဘာဝအရာနိုင်ငံရေးစာပေတွေရေးတာအရင်းတွေရေးတာအဲ့လိုလူတွေတော့နိုင်ငံထဲမှာတော်တော်များများရှိနေပြီလို့ပဲကျွန်တော်ယူဆပါတယ်ဥပမာတစ်ခုဆိုပါစို့နော်ဒေါက်ခင်မမမျိုးဆိုလို့ရှိရင်ကျွန်တော်တစ်ခါတလေဖတ်ပါတယ်သူ့ရဲ့စာတွေကိုလေ့လာကြည့်တဲ့အခါကျတော့သူ့ရဲ့အတွင်ပြင်ရေးသားတွေကိုကြည့်ချင်းအချင်းသူဟာအမျိုးသားနိုင်ငံရေးပတ်တန်သဘောမျိုးဒုတိယမဟုတ်ပါတီမဟုတ်တဲ့နိုင်ငံရေးပတ်တန်သဘောမျိုးသူရေးနေတာကိုတွေ့အဲ့တော့ပါတီနိုင်ငံရေးဘက်ကိုရောက်လာဖို့ဆိုတာကအခုမှ9မိနစ်တကြိမ်ပဲရှိသေးတယ်လေဆိုတဲ့အခါကျတော့အချိန်တော့နည်းနည်းယူအောင်မယ်လို့ထင်ပါတယ်ကျွန်တော်အမြင်ပြောရလို့ရှိရင်တော့အဲ့လိုနိုင်ငံရေးပေါ့နော်ဟိုရှားရှိတဲ့လူလေးတွေတက်လာလို့ရှိရင်ကျွန်တော်တို့တိုင်းပြည်တွေပိုကောင်းမယ်လို့ကျွန်တော်ကတော့မြင်လာတယ်မြင်ပါတယ်ခင်ဗျ
ဟုတ်ပါတယ်ကျေးဇူးတင်ပါတယ်ကိုနေဦးလဲဆိုတော့အခုဆော့ဆော့ကပြောသွားတဲ့အတွက်ဒေါက်ခင်လေးပြောသွားတဲ့ထဲကပေါ့နော်ဒီပါတီတွေအနေနဲ့အမျိုးသမီးတွေကိုလက်ခံတာနဲ့ပတ်သက်ပြီးတော့ပေါ့နော်ပါတီမှာဒီအောင်နိုင်ရေးရှိမရှိအတွက်ကိုတို့ဟိုပေါ့နော်တန်တရားဖြစ်เสียအဲ့အောင်နိုင်ရေးအတွက်ကိုဥတီပြီးစဉ်းစားတဲ့အတွက်ကြောင့်အမျိုးသမီးတို့နည်းနေတယ်လို့တို့တန်တရားဖြစ်เสียရှိတယ်လို့ဒေါက်ခင်လေးကပြောသွားပါတယ်ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလွှတ်တော်နိုင်ငံရေးမှာရောဒီပါတီနိုင်ငံရေးမှာရောလုံနေဒေါ်တွဲဘူးနည်းနည်းအဲ့ဒါလေးနဲ့ပတ်သက်ပြီးဒေါက်တွဲဘူးတို့ပါတီထဲမှာရောဘလို့အနေထားရှိပါလဲပေါ့နော်။ဘာဆို NLD ပါတီကတော့ဒီအမျိုးသမီးကိုအခုကြည့်တဲ့ပါတီတွေထဲမှာဆိုရင်သူက181ဦးနဲ့အခုဟို90လေးလောင်း6000ကျော်ထဲမှာ181ဦးနဲ့အခု15ရာခိုင်နှုန်းလောက်ရှိတယ်ပေါ့နော်အများဆုံး။ဆိုတော့ဒေါက်တွဲဘူးတို့အနေထားရောပြောပြပေးပါဦးပါတီနိုင်ငံရေးနဲ့
။ကျွန်တော်တို့ပါတီမှာတော့ကျွန်တော်ကပြီးနေကိုစားပြုပါတီအသေးလေးဖြစ်ပါတယ်။အဲ့တော့လက်ရှိကျွန်တော်တို့ကိုယောက်ပဲတိုင်ပါလေကိုယောက်မှာဆိုတော့အမျိုးသမီး၄ယောက်ဖြစ်ပါရအမျိုးသမီး၄ယောက်ကလည်းဒီလက်ရှိမှာဒီရေကောက်ပွဲမှာတော့ကျွန်တော်တို့နိုင်မယ်လို့ကျွန်တော်တို့တိကျအသတ်မှတ်ထားပါတယ်အဲ့တော့ကျွန်မအနေနဲ့တော့ဒီပါတီတွေကနေမှာပေါ့နော်အမျိုးသမီးများတိုင်ပါနိုင်ပါမလားဆိုတော့စိုးရိမ်စိတ်ဟာဆိုလို့ရှိရင်ဒါပါတီတွေရဲ့စိုးရိမ်စိတ်ပဲဖြစ်ပါတယ်တကယ်တမ်းကတော့ဒါကိုအဆုံးဖြတ်ပြီးမှငဲချက်သူအမျိုးသမီးများအမျိုးသားများဖြစ်ပါတယ်ငဲချက်သူများဆိုရင်ကျွန်တော်တို့အမျိုးသမီးတွေကိုလည်းရေရေဝန်းဝန်းနဲ့ဒီအမျိုးသမီးတွေကအမျိုးသားတွေထက်ပေါ်ပြီးလုံနိုင်တယ်ဆိုတော့ဒီဟာပေါ့နော်အခံယူချက်နဲ့ကျွန်တော်တို့ချက်မယ်ဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးတွေဟာလွတ်တော်ခဲ့ရောက်မယ်လွတ်တော်ကနေတစ်ဆင့်ကျွန်တော်တို့ကဒီလောက်ပတ်ခွင့်ရှိတဲ့နေရာရောက်သွားမယ်အဲ့မှာဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးရဲ့အရေးချင်းတွေတဖြည်းဖြည်းနဲ့ကျွန်တော်တို့တက်လာရလို့ရှိရင်နောက်လည်းအမျိုးသမီးတွေပိုပြီးများလာမှာဖြစ်တယ်ကျွန်မတို့လောလောဆယ်အရေးအတွက်နည်းပြီးမဲ့ရှိတဲ့လူတွေအားလုံးကဆိုလို့ရှိရင်ကျွန်တော်တို့လွတ်တော်တဲ့ဝင်ရောက်နိုင်မှုအတွက်ဒီမဲထဲတဲ့ကျွန်တော်တို့ပြည်သူတွေအရေးကြီးပါတယ်အဲ့တော့ရောက်သွားတဲ့လူတွေကဆိုလို့ရှိရင်ကျွန်တော်တို့အရေးချင်းရှိမယ်ဆိုတော့အဲ့အရေးချင်းကနေနောက်ထပ်ဆိုလို့ရှိရင်ကျွန်တော်တို့အရေးအတွက်တွေဆက်ပြီးတိုးလာမှာဖြစ်တဲ့အတွက်ဒီပါတီတွေရဲ့စိုးရိမ်မှုဟာကျွန်တော်တို့တိတ်ပြီးကြောက်စရာမလိုပါဘူးလို့ဒီကိစ္စမှာကျွန်တော်တို့အမျိုးသမီးများဆိုလို့ရှိရင်တကယ်တမ်းလွတ်တော်ထဲရောက်လာရင်လည်းအခုလက်ရှိမှာလည်းကျွန်တော်တို့လွတ်တော်ထဲမှာအမျိုးသမီးတွေနည်းပေမဲ့ကျွန်တော်တို့အမျိုးသမီးတွေအတန်ကကျေပါရဲကျွန်တော်တို့မဲပန်ကနေရောက်တဲ့အခါမှာလည်းခုနကလေးကဒေါက်တင်စားလိုက်ပြောလို့ပါပဲကျွန်တော်တို့အမျိုးသမီးဖြစ်ပေမဲ့အမျိုးသားရောအမျိုးသမီးရောကျွန်တော်တို့အများကြီးလက်ခံပါတယ်လို့ဒါကျွန်တော်တို့လက်တွေ့အခြေအနေရောလက်တွေ့ကျွန်တော်တို့လွတ်တော်ထဲကအနေထားကိုလည်းကျွန်မဒါအားလုံးကိုပြောပြချင်ပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဆရာဦးတက်ဆွေဘာလို့အခုတို့ဒေါက်တင်လေးပြောတော့တယ်မှာနိုင်ငံရေးထဲမှာပါတီနိုင်ငံရေးလွှတ်တော်နိုင်ငံရေးအုပ်ချုပ်ရေးပိုင်းရင်ပေါ့နော်ဆိုတော့ဒီနိုင်ငံရေးအနေနဲ့ပါဝင်တဲ့နေရာမှာပေါ့နော်အမျိုးသမီးတွေဘယ်ခန္ဓာမှာပေါ့နော်ဟိုထက်ထက်မြက်မြက်အရှိဆုံးလို့ဒေါက်တာတင်းဆွေယူဆပါလဲဒါမှမဟုတ်ဆရာတင်းဆွေအမြင်ပေါ့လေဟုတ်ကဲ့
ဟုတ်ကဲ့ဟိုခုနအမျိုးသမီးတွေနေရာတော်များများနေရာတိုင်းမှာပေါ့လို့ပါဝင်တဲ့နေဆိုတဲ့အခြေခံတော့သဘောတူညီရပြီသားဒီအတမွေးကျောင်းပညာရေးမှာဒီဆိုရဲအတမွေးကျောင်းမှုမှာကြည့်ရင်တော့ပညာရေးနဲ့ကျန်းမာရေးဌာနမှာအမျိုးသမီးဥယျာဉ်တော်တော်များပါတယ်ဒါကတော့ဟိုဆယ်ပတ်စီလီယိုလို့ဖြစ်ရတဲ့သဘောပေါ့နော်နောက်တခါအုတ်ချွေပဲအထက်ပိုင်းမှာကြည့်လဲဟိုဝန်ကြီးတခုဒီကျန်းမာရေးပါတီမှာလောဝန်ကြီးအမျိုးသမီးတွေသူထားတာတွေ့တယ်နော်။ဟိုအလားတူပဲဟိုဥသိဌာနတွေမှာလည်းတော်တော်များများရှိပါတယ်ဒါကတော့ကောင်းတယ်။နိုင်ငံရေးမှာတော့ဟိုကျွန်တော်မြင်တာပေါ့လေအခုအနည်းသက်ဆုံးကျွန်တော်ပြောနေတဲ့ဟိုပလဲဒေါက်ကင်ဆန်လိုက်စသဖြင့်ပေါ့လေဥမာကြည့်လေ။ဒေါက်ကင်ဆန်လိုက်ကအနေရီကနေပြန်ပြီးတော့ရွေးခံမယ်။သူနဲ့ပြန်ပဲကျန်းခရီးကဝန်ကြီးဦးကျော်ဆန်းဖြစ်တယ်။ဦးကျော်ဆန်းရဲ့ကျန်းခရီးပါတီကဒေါက်ကင်ဆန်လိုက်ကိုအမျိုးသမီးဖြစ်လို့
်အလားဆိုပြီးတော့မဲမပေးနဲ့လို့သူတို့မပြောရဘူးခင်ဗျာပြောရင်လည်းပဲဒါကျိုးကြောင့်မစီလျော်ဘူးသူနေသူနေသားမဖြစ်ဘူးဆိုတဲ့အချက်နဲ့အဲသူကဘာမှမလုပ်ဘူးအလုပ်မပေးနိုင်ဘူးပေါ့လေဆိုတဲ့အချက်ကပဲသူကဟိုမဲဆွဲစီယိုကြီးမှာထုံးနဲ့နေတယ်တနည်းပြန်ဝင်ကြီးဖြစ်တော့သူကတော့ကိုထုံးသက်ပေးနိုင်တာလို့စัจကြီးတဲ့ကိုတောင်းမရှိတဲ့လာဖုန်ပေးတာတို့လုံနေတယ်ဒီ NLD ကတော့ဝင်စားနိုင် NLD ကတော့2012မှာကြာဖြတ်ပြီးဝင်လာတော့ဟိုတော့ဝင်စားနိုင်စတဲ့ပုံကိုစတော့ကိုလည်းအကုန်လုံးကနည်းနည်းနဲ့ကြီးကြီးဝိုင်းလက်ထဲမှာလည်းဘာမှမရှိတော့ဟိုတီတီအားနေကျင်နေလို့ကျွန်တော်ပြောချင်တာကအမျိုးသမီးဖြစ်လို့မို့ဒါမဲပေးတဲ့အခါမှာအားနေကိုယ်စလဲဖြစ်လို့အားနေကျင်မရှိဘူးဆိုတဲ့ဟာဒီနေ့ကျွန်တော်တို့ဗမာနိုင်ငံကြီးမှာအမြဲတမ်းအားရစရာကောင်းတဲ့အဖြစ်ဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီဒီလိုတိုက်တွန်းမှုတွေတွန်းမှုတွေနဲ့ပမာနိုင်ငံရေးမှာအမျိုးသမီးတွေဟာမှန်ကန်နေရကိုရလာတဲ့အကြောင်းရှိတယ်လို့ကျွန်တော်ပြည်သူပေါ်မြင်ပါတယ်
။ဟုတ်ကဲ့ဆိုတော့ဒေါက်တာတင်းဆွေရဲ့ပြောကြားချက်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒေါက်ခင်လေးဘယ်လိုမြင်ပါလဲဒီ Triangle Woman ဒီ Director ပေါ့နော်ဟိုကိုရိုင
်း
လူမှုလူအဖွဲ့အစည်းတွေဝင်လုပ်နေတဲ့သူတယောက်နေနဲ့
ဟုတ်ကြာပြောတာလည်းမှန်ပါတယ်တချို့ဒါတော့ကျမတို့ရဲ့ဟိုရရွာရဲ့အနေထားပေါ့နော်နိုင်ငံရေးရေးချိန်ပေါ်မှာလည်းမူတည်ပါမယ်တခါလေကြတော့အဲ့ဟိုရရွာမှာကျမတို့ကအခုကထည့်ပြီးတော့အထည့်သွင်းစဉ်းစားရမယ်နောက်တစ်ချက်ကတော့ကျမတို့ရဲ့ဒီအမျိုးဘာသာသာသနာဆိုတဲ့ကိစ္စကြီးကလည်းပါလာပြီပေါ့နော်ပါလာတဲ့အခါမှာကျမတို့ကအဲ့ဒါကိုလည်းစိုးရင်ရတဲ့အချိန်မှပါတယ်ပေါ့ကျမတို့အမျိုးသမီးတွေကအခုအချိန်မှဆိုရင်တကယ်ခွဲခြားဆက်ဆံခံရဆုံးဥပဒေအားဖြင့်ပဲဖြစ်စေပေါ့နော်ဒီမကြတိခင်မှာပြဋ္ဌာန်းလိုက်တဲ့ဥပဒေတွေနဲ့ရောခွဲခြားဆက်ဆံမှုတွေခံရတယ်နောက်တစ်ခါဒီကျမတို့အမျိုးသမီးတွေအပြပါဝင်တော့ဆန်းစုကြည်ဘာတိုက်ခိုက်မှုတွေကတစ်ဖက်ကတိုက်ခိုက်မှုတွေအတူတူပါလာရင်သူကနော်နိုင်ငံတော်ရဲ့အကြီးအကဲဖြစ်လာလို့ရှင်ဘလို့ဖြစ်နိုင်နေဆိုတဲ့ဟာတွေကိုလည်းကျမတို့ကနိုင်ငံရေးလက်ရှိအနေအထားကိုလည်းကျမတို့ရေးချင်ကိုလည်းထည့်သွင်းစဉ်းစားရမယ်အဲ့လိုထည့်သွင်းစဉ်းစားတဲ့အခါမှာသူရဲ့ပါဝင်ခြင်းပေါ့နော်သူဒီကျမတို့ရန်ကုန်မြို့နဲ့အခြားမြို့တွေနဲ့လည်းအနေထားချင်းတူချင်မှတူမယ်အဲ့ဒီပုံမှာလည်းကြွားမယ်ခုနအမတော်တော်ကူပြောသလိုပဲကျမအတိုင်းအတာဒေတာတွေကိုအင်မတန်မှအားရတယ်ဘာလို့ဆိုတော့အမတော်တော်ကူတို့ရောဆ iam အခြားတော့နော်ဟိုပြင်ပြင်းနေရဆ iam နော်ဆေးဝါးတို့ရောကျမတို့အရင်အားရတယ်သူတို့လူပင်သေးပေမဲ့သူတို့အစွမ်းစားကိုအများဆုံးကြာပြီးတော့ချိုးချိုးဆက်ဆက်နဲ့လွတ်တော်ထဲမှာရောသူတို့နေမြင်မှာရောလွတ်သွားတဲ့အတွက်ပြည်သူလူထုကအရင်ယုံကြည်ရပေါ့နော်ဒါပေမဲ့ကျမတို့တိုင်းဒေတာတွေမှာကြာရင်ကိုအဲ့လိုဖြစ်မလားဖြစ်ဘူးလားဆိုရလဲထည့်စဉ်းစားဖို့လိုတယ်။ခုနနောက်တစ်ခုကဟိုဆရာပြောသွားသလိုပေါ့အရေးအချင်းပြင်းနေတော့တော်တော်လေးဝင်ဆိုအဲ့အရေးအချင်းဆိုတာကပဲကျမတို့အမျိုးသမီးတွေကိုတားဆီးပိတ်ပင်တဲ့ barrier စခုပေါ့အဟန့်တားတစ်ခုဖြစ်နေတယ်။အရေးအချင်းဆိုတာကိုကျမတို့ဘာနဲ့တိုင်းကြမှာလဲ။အရေးအချင်းပြင်းနေတော့ဝင်လာပါဆိုတာကိုတော်တော်များများပြောတဲ့အခါမှာကျမတို့အမျိုးသမီးတွေကအရေးအချင်းကဘာကိုပြောတာလဲဆိုတဲ့ဟာကိုကျမတို့က
ဟုတ်ကဲ့ပါ
တော်တော်လေးမင်းထုတ်ရမယ်လို့ထင်ပါတယ်ရှင
့်။ဟုတ်ကဲ့ရှင့်ဟုတ်ကဲ့။အခုဒိုင်းလင်လိုင်းအတွက်အချိန်တိုင်းတာလဲစီသွားပါပြီ။အဲ့တော့ပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ဒီလောက်နဲ့ပဲညီကုန်းချုပ်ပြရစီရှင
်ထောက်လို့သူမခင်ဖြူထွေးနဲ့အတူဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့တရားရည်လေးလိုင်းကိုနားဆင်ခဲ့ရတာပါရှင် VOA ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကျန်နေတဲ့အချိန်တွင်တရင်အချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင်ရှင်
ထိုင်းနိုင်ငံဘကောက်မြို့ကလေးမနာဖျားလို့လူတီများတဲ့နှစ်ခုမှာဘုံခွဲခဲ့တဲ့သူနဲ့ပုံစံတူတဲ့အဓိကတန်တရားရှိသူတူကိုဖမ်းဆီးနိုင်လိုက်ပြီလို့ထိုင်းဝန်ကြီးချုပ်ကဒီနေ့ကြေညာလိုက်ပါတယ်။ထိုင်းစစ်ဆေးရခေါင်းဆောင်နဲ့ဖြစ်တဲ့ဝန်ကြီးချုပ်ဘိုချုပ်ချီအောင်ပရာယုတ်ချန်အိုချာကထိုင်းလူမျိုးမဟုတ်တဲ့ဒီတန်တရားရှိချသူနိုင်ငံသားသာဟာကမ္ဘောဒီးယားနိုင်ငံကိုထွက်ပြေးဖို့ကြိုးစားနေတော့ထိုင်းနယ်စပ်ကစာကြောက်ပြည်နယ်မှာအခုလိုဖမ်းမိခဲ့တာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့လဩဂတ်18ရက်နေ့ကဘန်ကောက်မြို့လယ်မှာရှိတဲ့လူစီကားတဲ့နေရာကဒီဟိန္ဒူနကွန်းဘုံကွဲမှုကြောင့်လူပေါင်း20ကျော်သေဆုံးခဲ့ရပြီးနောက်ထပ်လူပေါင်း120ကျော်လည်းထဏ်ရန်တွေရသွားခဲ့ပါတယ်။လူကုန်ကူးကိုင်းတစ်ခုနဲ့ထိုင်းရဲတပ်တို့ကြားဆက်ဆက်ရှိတဲ့ဆိုတဲ့သတင်းကိုရေးသားဖော်ပြခဲ့တဲ့အတွက်အသေးဖြစ်မှုနဲ့တရားစွဲခံထားတဲ့ဩစတြေးလျသတင်းသမား2နဲ့လုတ်ဖော်ကိုင်းဘက်ထိုင်းနိုင်ငံသူတို့မှာအပြစ်မရှိဘူးလို့ထိုင်းတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။အင်္ဂလိပ်ဘာသာစကားနဲ့ရေးတဲ့ Phuket One သတင်း website မှာ2013ခုနှစ်ကရေးသားဖော်ပြခဲ့တဲ့ဒီသတင်းအတွက် Alan Morrison နဲ့ချူတီမာစီရာစာတီယန်တို့ဟာထောင်တန်း9နှစ်ရှိကြာခံနိုင်ရတဲ့အမှုကိုရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းကဓာတ်ပစ္စည်းဆိုင်ရာတခုမှာပောက်ကွဲမှုဖြစ်ခဲ့တာကြောင့်နေဆုံးလူထုသေဆုံးခဲ့တယ်လို့တရုတ်အစိုးရကသတင်းမီဒီယာတွေကိုထုတ်ပြောထားပါတယ်ခင်ဗျ။
တရင်ချင်းချုပ်ကိုကိုဝင်းမင်းကညင်ပြခဲ့တာပါရှင်ဒီညအတွက်စီစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလမီတာ190ရိုကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမရှင်လာပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနန်းလောပါ
This program has come to you from the Voice of America, Washington.